to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဩဂတ်လ29ရက်ကြာသပတေးနေ့ညပိုင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9နာရီကနေ10နာရီအထိလိုင်းမီတာ25 32 51နဲ့လိုင်းလမ်းမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းထိုက်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်ခင်ဗျာဒီညတော့အစည်းအဝေးမူကတော့ကျွန်တော်ရန်နိုင်ပါ
ကျွန်တော်အောင်လင်းဟုတ်ပါဒီညနားဆင်မဲ့သတင်းတွေမှာတော့ရှင်းနေတဲ့ချင်းပါမဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မဲ့ဒီမိုကရက်တစ်ပါတီကိုစားပြုသမ္မတလောင်းတူတင်းတင်းကြပ်ကြပ်ထွက်ပေါ်လာဖို့နှိစက်လာနေပါပြီနိုင်ငံရေးပြဿနာတွေကြုံနေရတဲ့အချိန်မှာပဲဟောင်ကောင်ခြေဆိုင်စစ်ကန်ကိုတရုတ်စစ်တပ်ကအင်အားထပ်မံဖြည့်တင်းလိုက်ပါတယ်ဆားတဲ့ထွေတန်းရောက်နိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုမဆုမျက်မွန်နဲ့သူကြီးညာပြီးတော့မှာပါ
ဟုတ်ကဲ့ပါသတင်းတွေပြီးနားဆင်ရမယ်ထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းမှာထိုက်ပွဲတွေဆက်ရှိနေပြီမြဲလဲအစိုးရငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တို့တွေ့ဆုံဆွေးနွေးကြဖို့ရှိနေပါတယ
်ကျွန်တော်အဖွဲ့လည်းသွားပြီးရောက်ပြီးတန်းတောင်ကောင်ရောက်နေပြီးပြင်းဟိုလက်နဲ့ကင်ငယ်လည်းမျက်တင်ညနေဆင်ရောက်မှာအစိုးရဘက်ကလည်းမျက်တင်ရောက်မှာ
ကျွန်တော်ငြိမ်းချမ်းရေးအဖွဲ့ဝင်ဦးစန်းအောင်ပြောသွားတာဖြစ်ပါတယ်ဒီကြောင်ပြည်စုံကိုတော့မကြခင်မှာနားဆင်ရဖို့ရှိပါတယ်။ဒါအပြင်ထိုင်းနိုင်ငံကလေကျွန်းလူသတ်မှုနဲ့ပတ်သက်ပြီးတော့တည်တန်းချမှတ်ခံလိုက်ရတဲ့မြန်မာရွှေပြောင်းလူသမားအုပ်လွတ်မြောက်ဖို့ဗားရီလုပ်ဖို့ရှိပါသေးတယ်။တခါမြန်မာနိုင်ငံမှာကွန်ပျူတာသုံးမြန်မာဘာသာစကားဖတ်ရှုရေးသားရမှာ Unicode စနစ်ကူးပြောင်းမဲ့အစီအစဉ်နဲ့ပတ်သက်လို့ Manley Alpha Infotech ကုမ္ပဏီရဲ့အကြီးအကဲဦးမြဲမြတ်သူရဲ့သဘောထားအပါအဝင် American နဲ့ Iran နိုင်ငံဆက်ဆံရေးနဲ့ပတ်သက်တဲ့သတင်းလောက်တစ်ပုဒ်ကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီကြောင်နေမတင်ဆက်ခင်မှာတော့အခုနောက်ဆုံးရသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်စုမြတ်မွန်တို့ကကြေညာပေးမှာဖြစ်ပါတယ်ဗျာ
ရှင်းနေတဲ့ချင်းပါမဲ့ American သမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်နဲ့ရှင်ပြိုင်မဲ့ Democratic Party ကိုစားပြုသမ္မတလောင်းတူတင်းတင်းကြပ်ကြပ်ထွက်ပေါ်လာဖို့တနေ့တစ်ခြားနှိစက်လာနေပါပြီကိုယ်စားလှယ်ပေါင်း20လောက်ရှိတဲ့အထက်ကတဖြည်းဖြည်းနဲ့ယော့လာရမှာမနေ့တုန်းကလည်းထက်လွတ်တော်မှ Christine Gillibrand သမ္မတလောင်းပြည်ရှင်ပြိုင်ရန်ကနှုတ်ထွက်တဲ့အကြောင်းကြေညာထားပါတယ်လူသဘောထားစစ်တမ်းတွေမှာတောက်ခံမှုသိအားမကောင်းတဲ့အတွက်ထက်လွတ်တော်မှဂျီလီဘရန်စတင်မာလာနဲ့ချင်းပါမဲ့နောက်တစ်ချိန်စကားစစ်ထိုးဝဲမှာပါဝင်မှုအရေးချင်းမမီယူတွေထဲမှာတူပါဝင်လည်းဖြစ်ပါတယ်။သမ္မတလောင်းဖြစ်ရှင်ပြန်သူတွေကြားထိတ်တဲရင်ဆိုင်စကားစစ်ထိုးဝဲမှာပါဝင်မဲ့သူတွေအတွက်ဒီမိုကရက်တစ်ပါတီကအရေးချင်းသတ်မှတ်ထားတာပါ။2020ပြည့်သမ္မတရွေးကောက်ပွဲမှာပါတီကူစားပြုသမ္မတလောင်းဖြစ်ရှင်ပြန်ခွင့်ရဖို့ကြိုးပမ်းနေသူတွေအများကြီးရှိနေတဲ့ကြောင့်အစိုးရမှကျင်းပခဲ့တဲ့စကားစစ်ထိုးပွဲတွေကိုဒီမိုကရက်ပါတီကနှစ်ရက်စီခွဲပြီးကျင်းပခဲ့ရပါတယ်။ဒါမှလည်းစက်တင်ဘာလမှာစကားစစ်ထိုးရမှာတော့ကိုယ်စားလှယ်ဦးကသာခွင့်ပြုတော့မှာပါပါတီစည်းကမ်းအရလူလူစစ်တမ်း၄ခုမှာထောက်ခံမှုအနည်းဆုံး200ခန့်နှုန်းနဲ့အလူရှင်အနည်းဆုံး300,000ရှိရမယ်သတ်မှတ်ချက်ကိုမမီသူတွေကြားတဲ့သူတွေထဲမှာတော့ထက်လွတ်တော်မှဂျီလီဘရန်အပြင်ထက်လွတ်တော်မှမိုက်ကယ်ဘင်နက်မွန်တာနာပြည်နယ်အုပ်ချုပ်ရေးမှူးစတိဘ်ဘလော့အမျိုးသမီးအုပ်လွတ်တော်မှတူစီကပ်ဘတ်နောက်မီလီယနာဘီလီယနာတထေးတွန်စတီယာနဲ့အမျိုးသမီးတက်ကြွလှရှာသူမရီယန်ဝီလျံဆန်တို့လည်းပါဝင်ကြပါတယ်
American ကအီရန်နဲ့ညှိနှိုင်းဆွေးနွေးကြနေဆိုရင်2015ခုနှစ်ကအီရန်နဲ့နိုင်ငံတကာကြားရရှိထားတဲ့သဘောတူညီချက်ကိုလေ့လာပါလို့အီရန်နိုင်ငံသား၏ဝန်ကြီးမိုဟာမက်ဂျာဗစ်ဇာရစ်ကပြောကြားလိုက်ပါတယ်။ American သမ္မတဒေါ်နယ်ထရန့်2018ခုနှစ်ကနှုတ်ထွက်လိုက်တဲ့သဘောတူညီချက်ထဲမှာအီရန်ရဲ့နျူကလ িয়ার ဆောင်ရွက်မှုတွေကိုကန့်သတ်ပြီးအပြန်အလှန်အဖြစ်အီရန်အပေါ်တိုက်ခိုက်မှုတွေလျှော့ပေါ်ပေးဖို့သဘောတူထားတာပါ။ American ဟာအီရန်ပြည်သူတွေပေါ်စီးပွားရေးနည်းနဲ့အနိုင်ကျင့်ပိုးချနေတယ်လို့ဝန်ကြီးဇာရစ်ကမလေးရှားနိုင်ငံမှာဒီကနေ့ပြောကြားပါတယ်။2015ခုနှစ်ကရရှိခဲ့တဲ့သဘောတူညီချက်ကိုအီရန်ကလက်ကင်ဆွဲထားစေဖြစ်တာကြောင့်ကျန်တဲ့၅နိုင်ငံနဲ့ဆက်ပြီးတော့ဆွေးနွေးမှုတွေလုပ်နေပြီးဒီဆွေးနွေးမှုတွေမှာအမေရိကန်ပြန်ပါခြင်းရင်သဘောတူထားတဲ့အချက်တွေကိုလေ့လာဖို့လိုမယ်လို့သူကဆိုပါတယ်။သမ္မတဟန်ဘရက်အိုဘားမားလက်ထက်ကအီရန်နဲ့သဘောတူစာချုပ်ချုပ်ခဲ့တဲ့အထက်မှာဗြိတိန်၊ပြင်သစ်၊ဂျာမနီ၊တရုတ်၊ရုရှားနဲ့ဥရောပသမဂ္ဂတို့ပါဝင်ခဲ့တာပါ။အဲ့ဒီစာချုပ်ဟာအီရန်အပေါ်အလျှော့ပေးလွန်းတယ်လို့ဆိုပြီးသမ္မတထရမ့်နှုတ်ထွက်ခဲ့ပါတယ်။တကယ်လို့အီရန်နဲ့ညှိနှိုင်းမယ်ဆိုရင်အီရန်ကနျူကလ িয়ার လက်နက်မထုတ်နိုင်အောင်တားမြစ်မဲ့အပြင်2015ခုနှစ်ကသဘောတူညီချက်ထဲမှာမပါခဲ့တဲ့ပယ်ထိန်တပ်မစ်ဆိုင်းဒုံးအစီအစဉ်ကိုထည့်သွင်းကန့်သတ်မယ်လို့သမ္မတထရမ့်ကအခုသတင်းပတ်အစောပိုင်းတုန်းကပြောကြားခဲ့ပါတယ်။ကန့်သတ်မှုတွေကိုလည်းဒီစာချုပ်ထဲမှာ10နှစ်ထည့်ကျော်ပြီးချမှတ်လိုတယ်လို့ပြောခဲ့တာပါ။အမေရိကန်နဲ့အီရန်ဆွေးနွေးမှုတွေစတင်ဖို့အတွက်ပထမအဆင့်အနေနဲ့အမေရိကန်ဘက်ကစီးပွားရေးအရဒဏ်ခတ်ပိတ်ဆို့မှုတွေဖယ်ရှားပေးရမယ်လို့အီရန်သမ္မတကတုံ့ပြန်ထားပါတယ်။
Hurricane Monitoria ဟာ American Bay Puerto Rico ကျွန်းကိုကြီးကြီးမားမားမထိခိုက်ခဲ့ပေမဲ့ရှေ့လာမယ့်ရက်တွေအတွင်း Bahama မြောက်ပိုင်းနဲ့ အမေရိကန်ကုန်နှမန်းချင်းကပ်လာခြင်းမှာပုံမအကောင်းလာမယ်လို့ခန့်မှန်းထားပါတယ်။အမေရိကန်မြူသာဟာရီကိန်းစင်တာကတော့မွန်တိုင်းကတနအီကိုကီလိုမီတာ140အထိအကောင်းခဲ့တဲ့ကြောင်းဒီနေ့ပဲပြောဆိုထားတာပါ။မွန်တိုင်းဘိုချက်ဟာမြောက်ပိုင်းဘာဟာမားကျွန်းစုတွေကိုစင်နေနောက်မှရောက်လာပြီးအမေရိကန်ပြည်သူဖလော်ရီဒါပြည်နယ်ကိုတော့တနင်္ဂနွေနေ့နဲ့တနင်္ဂနွေနေ့တွေမှာရောက်လာလိမ့်မယ်လို့လည်းမိုးလေဝသပညာရှင်တွေခန့်မှန်းထားတာပါတယ်။အင်အားဖြင့်မွန်တိုင်းနဲ့အတူမိုးတိထန်လေပြင်းတိုက်ခတ်မှုတွေကြောင့်ထိခိုက်ပျက်စီးမှုတွေကျောနိုင်တဲ့အန်ဒီအတွက်ပြင်ဆင်တဲ့အနေနဲ့ဖလော်ရီဒါပြည်နယ်အုပ်ချုပ်ရေးမှူးရွန်တက်ဆန်စစ်ကအရေးပေါ်ချင်းနေကြေညာထားပါတယ်။ဖလော်ရီဒါပြည်နယ်သားတွေနဲ့အရှိတ်ကန်ယူရဲမှနေထိုင်သူတွေ9ရက်တပတ်စာစားနပ်ရိက္ခာတွေစုဆောင်းထားဖို့နဲ့နေအိမ်တွေမှာအရေးပေါ်ချင်းနေအတွက်ပြင်ဆင်ထားဖို့မွန်တိုင်းကိုမျက်ခြေမပြတ်စောင့်ကြည့်ဖို့လဲမနေ့တုန်းကပဲအုပ်ချုပ်ရေးမှူးကတူတက်လူမှုကွန်ရက်ကနေတိုက်တွန်းထားပါတယ်။သမ္မတဒေါ်နယ်ထရန့်နဲ့ဆွေးပြောဆိုဆွေးနွေးရမှာတော့ဘိုးဆွေးရကအပြည့်အဝအကူအညီပေးသွားဖို့အာမခံပြောကြားထားတဲ့အကြောင်းလဲအုပ်ချုပ်ရေးမှူးကပြောပါတယ်။သမ္မတထရန့်ကလည်းဖလော်ရီဒါပြည်နယ်အနေနဲ့အသင့်ပြင်ဆင်ထားဖို့ဒီကနေ့ပဲတူတက်လူမှုကွန်ရက်ကနေတိုက်တွန်းထားပါတယ်
။အမေဇုန်အမြဲဆိုင်တတော်ကြီးပြီးလောင်နေတာကိုကိုကြီးနှိမ့်သက်ပေးမဲ့ချီလီနိုင်ငံကလင်းရင်လေးစင်းကိုလက်ခံမယ်လို့ဘရာဆီသမ္မတဂျာယာဘော်ဆနဲရိုကပြောကြားလိုက်ပါတယ်။တစ်ချိန်တည်းမှာပဲပြင်သစ်သမ္မတအမန်နျူအယ်မက်ခရွန်အပေါ်လဲထပ်ပြီးတော့ဝေဖန်ပါတယ်။ပြင်သစ်သမ္မတဟာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအတွက်သူတယောက်တည်းကပဲစိတ်ဝင်စားတယ်လို့ထင်နေသူဖြစ်တယ်လို့သမ္မတဘော်ဆနဲရိုကဆိုခဲ့ပါတယ်။ပြင်သစ်နဲ့ဂျာမနီနိုင်ငံတွေဟာဘရာဇီးလ်ရဲ့အချုပ်အခြာပိုင်ဆိုင်မှုကိုဝယ်ယူဖို့ကြိုးစားနေတယ်လို့လဲဆွတ်ဆွဲပါတယ်။နှစ်နိုင်ငံသဘောတူညီမှုနဲ့ပေးတဲ့အကူအညီတွေကိုတော့ဘရာဇီးလ်နိုင်ငံကလိုလိုလားလားလက်ခံသွားမယ်လို့လဲဘရာဇီးလ်သမ္မတကပြောကြားပါတယ်။ပြင်သစ်နိုင်ငံမှာကျင်းပခဲ့တဲ့ G7 ထိပ်သီးဆွေးနွေးပွဲရဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာဆွေးနွေးပွဲအတွင်းမှာအမေဇုန်တတော်ကြီးမီးလောင်နေတဲ့တော်မီတွေကိုနှိမ့်သက်ဖို့အတွက်ယူရိုတန်း20အမြန်ဆုံးကူညီမယ်လို့ကတိပြုခဲ့ကြတာဖြစ်ပါတယ်။အမေဇုန်တတော်ကြီးရဲ့မှဖွံ့ဖြိုးရေးလုပ်ငန်းတွေအားပေးတဲ့ဘရာဇီးလ်သမ္မတဘော်ဆနဲရိုရဲ့မူဝါဒတွေကြောင့်တစ်တောပြုံးတိမှုဖြစ်နေတယ်လို့တောင်ယာမီးရှို့မှုတွေကလည်းအခုလိုမနှိမ့်နိုင်သေးတဲ့မီးတွေလောင်နေတာလို့တဘာဝပတ်ဝန်းကျင်ထိန်းသိမ်းသူတွေကထောက်ပြနေကြပါတယ်။မီးကိုထိထိရောက်ရောက်နှိမ့်သက်ဖို့နိုင်ငံတကာရဲ့တိုက်တွန်းမှုတွေရှိနေချိန်မှာအမေဇုန်တတော်ကြီးရဲ့မှာတောင်ယာမီးရှို့မှုတွေကိုနှစ်လတိုးတားမြစ်တဲ့အမိန့်ကိုသမ္မတကပုံထုံးနေတုန်းကလက်မှတ်ထိုးခဲ့ပါတယ
်။ VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုက်ဒိုမီတာ25 kHz 1196 5လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလဲထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American သံမြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညပယ်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။တရုတ်ချုပ်မှုအောက်ပြန်လည်လွှတ်ပြောင်းပေးခဲ့တဲ့1998ခုနှစ်နောက်ပိုင်းဟောင်ကောင်မှာနိုင်ငံရေးပြဿနာတွေအဆိုးအဝါဆုံးကြုံနေရချိန်မှာပဲဟောင်ကောင်ခြေစိုက်စစ်ကမ်းကိုတရုတ်စစ်တပ်ကအင်အားထပ်မံဖြည့်တင်းလိုက်ပါတယ်။ဒီနေ့တန်ရာဖြည့်တဲ့အစီအစဉ်နဲ့ပတ်သက်လို့တရုတ်စိုးရိမ်ပိုင်းစင်ဝါတရင်မှာတော့ဟောင်ကောင်ကျွန်းမှာရှိတဲ့တရုတ်ပြည်သူတပ်မတော်ရဲ့မျိုးဆောင်တပ်ဖွဲ့တွေလူနက်ပစ္စည်းကိရိယာပုံမှန်လဲလှယ်တဲ့အစီအစဉ်သာဖြစ်တဲ့အကြောင်းဖော်ပြခဲ့တာပါ။တရုတ်နိုင်ငံရှန်ချန်မြို့ကနေနေဆက်ဖြတ်ကျော်ဝင်ရောက်လာပြီးစစ်ကမ်းနဲ့ဝင်ရောက်သွားတဲ့ဂျီဂါကားတွေထရက်ကားတွေရဲ့ပုံတွေကိုလည်းအစိုးရရဲ့ရုံးမြင့်တန်ကြားတရင်မှာပြသခဲ့ပါတယ်။ရစွေးမှုနဲ့တန်မြတ်ရှိသူတွေကိုတရုတ်ပြည်မှာရေးထံလွှတ်ပြောင်းပေးနိုင်မယ့်ဥပဒေမူကြမ်းကိုကန့်ကွက်ရာကဟောင်ကောင်မှာဒီကရုံထိတ်တဲရင်ဆိုင်မှုတွေပါဝင်ဆန္ဒပြပွဲတွေ3လလောက်ကြုံနေရတာပါ။ဥပဒေကြမ်းကိုကန့်ကွက်ခဲ့တဲ့ဆန္ဒပြပွဲတွေကနေနောက်ပိုင်းမှာတော့ဒီမိုကရေစီလွတ်လပ်ခွင့်တွေပုံမူရရှိရေးဆန္ဒပြသူတွေကိုရဲတပ်ဖွဲ့ကအင်အားသုံးနှိမ့်နှခဲ့တယ်လို့ဆိုတဲ့ဆွဆွဲချက်တွေကိုစုံစမ်းဖော်ထုတ်ရေးတောင်းဆိုဆန္ဒပြပွဲတွေဖြစ်နေလဲပြောင်းလဲလာခဲ့ပါတယ်။လာမယ့်စနေနေ့မှာနောက်ထပ်ဆန္ဒပြပွဲတစ်ခုထပ်မံကျင်းပဖို့လူခွေရေးလှုပ်ရှားမှုဖွဲ့တစ်ခုဖြစ်တဲ့ CHRF ကခွင့်ပြုချက်တောင်းခံခဲ့ပေမဲ့ဟောင်ကောင်ရဲတပ်ဖွဲ့ကတော့ပြီးခဲ့တဲ့သတင်းပတ်ကုန်ကဆန္ဒပြပွဲတွေအတွင်းလုံခြုံရေးတွေနဲ့ဆန္ဒပြသူတွေကြားရုံရင်းဆန်ခတ်ဖြစ်ခဲ့တာကိုအကြောင်းပြညင်းဆန်ခဲ့ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကုန်ကဆန္ဒပြပွဲတွေမှာတော့ငင်းငင်းချင်းချင်းချီတက်ဆန္ဒပြနေကြတဲ့လူကြီးကနေခွဲထွက်ပြီးဆန္ဒပြခဲ့တဲ့သူတွေကိုရဲတွေကမြေရေဘုံနဲ့မိသားပတ်တွေနဲ့နှိမ့်နှင်းခဲ့တာပါ။ဆန္ဒပြသူတချို့ကလည်းရဲတပ်ဖွဲ့ဝင်တွေကိုအုတ်ခဲရည်နဲ့ပြပောက်ခဲ့ကြတယ်လို့ဒုတ်တွေသုံးတိုက်ခိုက်တာရဲတွေချော်လဲအောင်လမ်းပေါ်မှာဆက်ပြရည်တွေဖျန်းတာတွေကိုလည်းလုပ်ခဲ့ကြပါတယ်။
ကုန်တော်ရေးကြောင့်ဆက်ဆံရေးတင်းမာနေတဲ့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံကြားပြဿနာပြေလည်အောင်ကန့်သက်ချက်မထားဘဲအလေးနက်ထားဆွေးနွေးပါလို့တောင်ကိုရီးယားကဂျပန်ကိုတောင်းဆိုလိုက်ပါတယ်။ဆိုးမျိုးတော်ကိုလာရောက်ဆွေးနွေးတဲ့ဂျပန်နိုင်ငံကြားရေးဌာနညွှန်ကြားရေးမှူးချုပ်ကန်ဂျီကာနာဆူဂီကိုတောင်ကိုရီးယားနိုင်ငံကြားရေးဌာနအာရှပစိဖစ်ရေးရာညွှန်ချုပ်ကင်ဂျုံဟန်းကအခုလိုပြောခဲ့တယ်လို့တောင်ကိုရီးယားနိုင်ငံကြားရေးဌာနကသတင်းထုတ်ပြန်ပါတယ်။ဂျပန်နိုင်ငံကတောင်ကိုရီးယားနိုင်ငံကို ကုံသွယ်ဘက်နိုင်ငံစီးရင်ကနေတရားဝင်ထုတ်ပယ်လိုက်ပြီးနောက်တည့်မှာပဲအခုလိုနှစ်နိုင်ငံကြားအဆင့်မြင့်တန်တမန်တွေဆွေးနွေးကြတာဖြစ်ပါတယ်။ကုံသွယ်ရေးပြဿနာအပေါ်ကန့်သက်ချက်တွေမထားဘဲအလေးထားဆွေးနွေးဖို့နဲ့သဘောတူညီချက်ရအောင်ဂျပန်ဘက်ကပူးပေါင်းဆောင်ရွက်ဖို့ညွှန်ချုပ်ကင်ဂျုံဟန်ကဂျပန်အစိုးရကိုတောင်းဆိုခဲ့တယ်လို့တောင်ကိုရီးယားအစိုးရထုတ်ပြန်ချက်မှာဖော်ပြထားပါတယ်။စစ်တွင်းဖြစ်ခဲ့တဲ့အလို့သမားဆိုင်ရာပြဿနာနဲ့ပတ်သက်လို့နိုင်ငံတကာဥပဒေချိုးဖောက်တယ်လို့ဂျပန်ဘက်ကဆွဆွဲနေတဲ့ကိစ္စဖြေရှင်းဖို့အတွက်တောင်ကိုရီးယားကိုဂျပန်ကတောင်းဆိုလိုက်မယ်လို့ဂျပန် NHK သတင်းမှာဖော်ပြပါရယ်ဒုတိယကမ္ဘာစစ်တွင်းကအာဓမအလုတ်ခိုင်းခံခဲ့ရတဲ့ကိုရီးယားလူမျိုးတွေအပေါ်ဂျပန်ကုမ္ပဏီတွေကရော်ကြေးပေးဖို့အတွက်တောင်ကိုရီးယားတရားရုံးချုပ်ကအမိန့်ချခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားကုန်သွယ်ရေးကန့်သတ်ချက်တွေလုပ်ခဲ့ကြပါရယ်ဒါအပြင်စီးရေးဆိုင်ရာထောက်လှမ်းရေးအချက်အလက်တွေကိုဂျပန်နဲ့မျှဝေမှုကိုတောင်ကိုရီးယားဘက်ကရက်ဆိုင်ခဲ့ပါရယ်
တောင်ကိုရီးယားနိုင်ငံမှာအခရီးလိုက်စားမှုရှုပ်တော်ပုံနဲ့ဆက်နွယ်ပြီး2019ခုနှစ်တုန်းကယာရုကဖေရှားခံရတဲ့တမနာဟောင်းပတ်ကုံရဲ့အပေါ်ရာဇဝင်ကြောင်းနဲ့ဆက်ဆူခဲ့တဲ့အမှုတမှုကိုအောက်တရားရုံးကပြန်လည်စဉ်းစားဖို့တရားရုံးချုပ်ကအမိန့်ထုတ်ပါတယ်။အသက်68နှစ်အရွယ်တမနာဟောင်းကတော့အာဏာလွှဲသုံးစားမှုဖိအားပေးချက်ကင်မှုလက်ပေးလက်ယူမှုတွေနဲ့ပြီးခဲ့တဲ့နှစ်ထဲမှာပဲ2024နှစ်အပြစ်ပေးခဲ့ပြီးအယူခံတရားရုံးကလည်းနောက်ထပ်တစ်နှစ်ထပ်တိုးခဲ့တာပါ။ဒါပေမဲ့လက်ပေးလက်ယူမှုအတွက်တမနာဟောင်းကိုတိကျစစ်ဆေးဖို့တရားရုံးချုပ်ကဒီနေ့ပဲဆုံးဖြတ်ခဲ့ပါတယ်။တမနာဟောင်းဟာမိတ်ဆွေတူဖြစ်သူချိုဆွန်စီတာဝန်ယူထားတဲ့ပရိုက်တာဖွဲ့စည်းတစ်ခုကို Samsung ကုမ္ပဏီလိုတောင်ကိုရီးယားစီးပွားရေးလုပ်ငန်းကြီးတွေကနေဒေါ်လာတန်းနဲ့ချီလှူဒါန်းအောင်ဖိအားပေးမှုနဲ့ဆက်နွယ်ပြီးအရေးယူခံခဲ့ရတာပါ။အမှုနဲ့ဆက်နွယ်ပြီး Samsung ကုမ္ပဏီဒေါက်တာလီဂျေယွန်းကိုစာငတ်ထောင်တဲ့နှစ်ခွဲစင်ကြက်ချခဲ့တဲ့အယူခံတရားရုံးရဲ့ဆုံးဖြတ်ချက်ကိုလည်းပြန်လည်သုံးသပ်ဖို့တရားရုံးချုပ်ကအမိန့်ထုတ်ပြန်ခဲ့ပါတယ်။
နယူးယောက်မြို့မှာကျင်းပမဲ့ကမ္ဘာကြီးပူနွေးမှုဆိုင်ရာဆွေးနွေးမှုတက်ရောက်ဖို့အတွက်ဗြိတိန်နိုင်ငံ Plymouth မြို့ကနေရွက်လွင်လာတဲ့သဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူ10ကျော်သက် Greta Thunberg ဟာပုံထုံးလေးက American ပြည်ထောင်စုကိုရောက်ရှိပါတယ်။ဆွေးနွေးနိုင်ငံသူ Thunberg ဟာလေထုညဉ့်ညမ်းစေတဲ့ကာဗွန်ဓာတ်ငွေထုတ်လုပ်မှုမဖြစ်စေရအောင်လေယာဉ်ပြန်အစား Atlantic သဘောက်တရားကိုဖျက်ပြီးတော့ရွက်လွင်လာခဲ့တာပါ25ရက်ကြာဆိုလာဆွမ်းအင်သုံးရွက်လင်းနဲ့ရွက်လွင်လာတဲ့ Greta Thunberg ကိုနယူးယောက်စိတ်ကမ်းမှစောင့်ကြိုနှုတ်ဆက်ကြသူတွေကိုသူကနှုတ်ဆက်စကားပြောခဲ့ပြီးရာသီဥတုဖောက်ပြန်ပြောင်းလဲမှုတွေကိုတားဆီးဖို့ဆောင်ရွက်ချန်တန်နေပြီလို့ပြောကြားခဲ့ပါတယ်။ရာသီဥတုပြောင်းလဲနေတယ်ဆိုတာလက်ခံဖို့တွန်းဆုတ်နေတဲ့ American သမ္မတ Donald Trump ကိုတော့သူအပါအဝင်ဘယ်သူကမှနားချနိုင်မှာမဟုတ်တာကြောင့်ဒီပြဿနာဘလောက်ကြီးမားနေပြီလဲဆိုတာကိုတာမန်လူတွေကြားမှာပို့ပြီးတော့သဘောပေါက်လာကြဖို့သူအလေးပေးကြိုးပမ်းသွားမယ်လို့တွန်စပါကပြောပါတယ်။ကဘာကြီးပုံတွေးလာမှုကြောင့်ရာသီဥတုပြောင်းလဲနေတာတာဝန်ရှိသူတွေကင်တွယ်ဖြေရှင်းရေးအတွက်အပတ်စဉ်ဆွေတင်လွှတ်တော်ရှိမှတကူလို့ပရောဆနာပြတောင်းဆိုတဲ့ Greta Thunberg ရဲ့လုပ်ရဟာကဘာတဝမ်းပတ်ဝန်းကျင်ထိမ့်သိမ်းသူတွေကြားအားကျစရာဖြစ်စေခဲ့ပါတယ
်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မဆုမြတ်မလို့ကြီးညာပေးခဲ့တာဖြစ်ပါတယ်။ VOA မြန်မာပိုင်းကနေကထုတ်လွှင့်ပေးနေတဲ့စီးစဉ်တွေကိုအင်တာနက်ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းနားဆင်နိုင်လို့ကျွန်တော်တို့ရဲ့ Facebook ဆာမျက်နှာကနေလည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်။ရင်ဆုံးတော့ငင်းငိုင်းနဲ့ဆိုင်တဲ့သတင်းကိုပြောပြကြပါမယ်။ချင်းပြည်နယ်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့မြောက်ပိုင်းမဟာမိတ်တိုင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဆက်ရှိနေပြီမဲ့လည်းလာမယ့်ဩဂုတ်လ31ရက်နေ့ကျရင်တော့မြောက်ပိုင်းမဟာမိတ်အဖွဲ့၄ဖွဲ့နဲ့မြန်မာစိုးရငင်းငိုင်းကိုယ်စားလှယ်တွေချိုင်းလုံမြို့မှာတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။ဒါနဲ့ပတ်သက်လို့တော့ဒီ VOA သတင်းတောင်မမေခါကစုံစမ်းမေးမြန်းပြီးတော့သတင်းပေးပို့ထားပါတယ်ခင်ဗျာ
။ဩဂုတ်လလယ်မှာပြည်ဦးလွင်နဲ့ကုခိုင်ဘက်ကိုမြောက်ပိုင်းမဟာမိတ်တပ်တွေကဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်စီးတင်းမာမှုတွေဖြစ်နေချိန်မှာပဲအစိုးရငင်းငိုင်းကြီးကိုယ်စားလှယ်တွေနဲ့အပြစ်ရရေးကိစ္စဆွေးနွေးဖို့ဖြစ်လာတာပါအစိုးရငင်းငိုင်းကြီးကိုယ်စားလှယ်တွေနဲ့မြောက်ပိုင်းအဖွဲ့တို့မူဆယ်မှာပြီးခဲ့တဲ့ဧပြီလနောက်ဆုံးအချိန်တွေ့ဆုံခဲ့စဉ်တုန်းကတော့နှစ်ဖက်အပြစ်ရစာချုပ်ကိုမြောက်ပိုင်းတိုင်းရင်းသားမဟာမိတ်အဖွဲ့တွေကအဆိုပြုကမ်းလှမ်းခဲ့ပူပါတယ်အခုတိုင်းတုံမှာလုံမဲ့အစည်းအဝေးကိုတော့မြောက်ပိုင်းလေးဘွဲဖြစ်တဲ့ KIA ကချင်ဖွဲ့ TNL တအောင်းပလောင်ဖွဲ့ MNDAA ကိုကန်အဖွဲ AA ရခိုင်အဖွဲတွေတက်ရောက်လိမ့်မယ်လို့ကချင်ငင်းငယ်အကျိုးဆောင်အဖွဲဝင်ဦးစန်းအောင်က VOE ကိုပြောပါတယ
်အဲသွားတော့သွားကျွန်တော်အဖွဲလည်းသွားပြီးရောက်ပြီးတန်းတောင်အောင်ရောက်နေပြီးပြင်းဟိုလက်နဲ့ကင်ငယ်လည်းမျက်ပြင်းမျက်နဲ့ပြင်ရောက်မှာအဆေးရဘက်အဆေးရဘက်ကလည်းမျက်ပြင်ရောက်မှာအဲကျွန်တော်အတိတ်စိတ်ကမတိပါနဲ့အဲတော့ချောက်ပြောနေတာဒီဘယ်လိုဆိုကိုအရင်ပြောမှမလို့ဒီဘက်ကတော့ပြစ်တာကိုများလို့မထင်ပါဘူး။အဲအဲ့ဒါကတော့သူတို့နှစ်ဖက်ဆွေးနွေးရဲ့ပုံမှန်ပဲမူဒီမှာလောလောဆယ်တော့အတရက်ကတော့ထေချာတာပေါ့နော်။မရက်ဖြစ်မှလားတော့တော်တော်ဆွေးနွေးတဲ့အာဂျင်ဒါပုံမှန်မူတော့မှာပေါ့
။ဒီလိုတွေ့ဆုံဖို့မြောက်ပိုင်းအဖွဲ့တွေကိုတရုတ်နိုင်ငံဘက်ကဖိအားပေးခဲ့တယ်လို့သတင်းတွေထွက်ပေါ်နေရတဲ့ပတ်သက်လို့ TNLA တအံပလောင်ဖွဲ့အေအေရခိုင်ဖွဲ့တို့ကိုအကြိမ်ကြိမ်ဆက်သွယ်မေးမြန်းခဲ့ပေမဲ့ဖုံးလက်ခံဖြေဆိုခြင်းမရှိခဲ့ပါဘူး။ဒါပေမဲ့လည်း MNDAA, DNLA, AA စတဲ့အဖွဲ့သုံးဖွဲ့ပူးတွဲထုတ်ပြန်ချက်ထဲမှာတော့တရုတ်မြန်မာနယ်စပ်တည်ငြိမ်ရေးအတွက်သူတို့ဘက်ကအစွမ်းကုန်စူးစမ်းပေမဲ့တရုတ်နိုင်ငံရဲ့ဂျောင်းဝင်စိတ်ဆက်မှုကိုမြန်မာစစ်တပ်ဘက်ကအလေးမထားတာကြောင့်တွေ့ဆုံမှုတွေဟာမျှော်လင့်တယ်လို့ဖြစ်မလာဘူးလို့ပြောဆိုထားပါတယ်။သူတို့ကိုတဖက်သက်လက်နက်ချခိုင်းတာတွေကြောင့်လည်းဆွေးနွေးမှုတွေအလုံးမဖြစ်အောင်မြန်မာစစ်တပ်ဘက်ကလှုပ်ဆောင်နေတယ်လို့လည်းစွပ်စွဲထားပါတယ်။အခုလိုနှစ်ဖက်စည်းရေးအရှိန်မြင့်နေချိန်မှာအပြစ်ရရေးကိစ္စကိုဒီဆွေးနွေးပွဲအတွင်းအဓိကထားဆွေးနွေးသွားမယ်လို့ယူဆရပါတယ်။နှစ်ဖက်စလုံးကလိုလိုလားလားဖြည့်ရှင်းမှအပြစ်ခက်ရစဲရေးဖြစ်လာနိုင်မယ်လို့မြမငိမ့်ငယ်ရေးလေးလာတုံတက်သူဥမမောင်စိုးကတော့တုံတက်ပြောဆိုလိုက်ပါတယ
်အဲ့တော့ဒီအနေထားမှာတော့မြောက်ပိုင်းသုံးပွဲနဲ့ဒီအပြစ်ခက်ရစဲရေးကတော့သိတော့မလွယ်ကူလာဘူးလို့ထင်တယ်တစ်ဖက်ကနေပြီးတော့လိုက်လျောမှုရှိရှိဒီအဲဒေါ်ရာကြီးကြီးနဲ့ဒီအလျှော်ပေးတာလိုက်လျောတာလှုပ်ပေးမှာပဲပြဿနာကိုဖြေရှင်းနိုင်နိုင်မယ်လို့ထင်ပါတယ်နောက်ပိုင်းမှာမိတ်တွေနဲ့ပတ်သက်တဲ့ငွေလုံငန်းတဲ့ဘက်မှာတော့တိုးတက်မှုရှိကိုဖက်ခဲလိမ့်မယ်လို့ထင်ပါတယ်
။နှစ်ဖက်ဆွေးနွေးဖို့ပြင်ဆင်နေတဲ့တစ်ချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ပွဲအရှိန်မြင့်နေပြီးကုတ်ခိုင်နဲ့မူဆယ်လမ်းပိုင်းမှာကုန်တင်12ဘိန်းကားတစ်စီးမီးလောင်ကျွမ်းခဲ့ရတယ်လို့ဒေတာကန်တွေကဆိုပါတယ်။ဘလို့ကြောင့်မီးလောင်ရတယ်လဲဆိုတာကိုတော့ခုချိန်ထိရှင်းရှင်းလင်းလင်းမသိရသေးပါဘူး။တပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံးကကချင်နဲ့ရှမ်းပြည်နယ်မှာရှိတဲ့စစ်တိုင်းဒေသကြီး၅ခုမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာ22ရက်နေ့ကစလို့စစ်ရေးလှုပ်ရှားမှုတွေကိုလေးလတာရပ်ဆိုင်းလိုက်ကြောင်းကြေညာခဲ့သလိုအဲ့ဒီလေးလတတန်းပြည့်တဲ့ April 30ရက်နေ့မှာလည်းနောက်ထပ်2လထပ်မံတိုးမြင့်ကြောင်းကြေညာထားပါတယ်။တိုင်းရင်းသားမဟာမိတ်အဖွဲ့တွေကတော့စစ်တိုင်းဒေသ၅ခုအပြင်ရခိုင်ပြည်နယ်မှာပါထိုးစစ်ဆင်တာတွေရပ်တန့်ပေးဖို့တောင်းဆိုထားပါတယ်။မကြခင်ဒီလကုန်ပိုင်းမှာဒီအပြစ်ရထတ်တိုးကာလကကုံဆုံးတော့မှဖြစ်လို့နောက်ထပ်အပြစ်ရထတ်တိုးဖို့နဲ့လက်ရှိစစ်ပွဲရှင်ရှော့နိုင်ဖို့ကဒီတိုင်းတုံဆွေးနွေးပွဲရလမှာမူတည်နေတယ်လို့တုံ့တက်မှုတွေရှိနေပါတယ်ရှင်
မြန်မာဆိုရငင်းငိုင်းကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ဖွဲ့တို့တိုင်းတုံပြည်မှာတွေ့ဆုံဆွေးနွေးဖို့ကိစ္စနဲ့ပတ်သက်ပြီးတော့အမေခါပြောသွားတာဖြစ်ပါတယ်အခုတခါတော့ထိုင်းနိုင်ငံမှာဒီလန်ချမှတ်ခံထားတဲ့မြန်မာရှေ့ပြောင်းလူသမား2ဦးနဲ့ဆိုင်တဲ့သတင်းကိုပြောပြခြင်းပါတယ်ထိုင်းနိုင်ငံလေကျွန်းမှာဗြိတိန်နိုင်ငံသားကဘာလက်ခီးတဲ့နှစ်ဦးကိုတတ်ခဲ့တယ်ဆိုတဲ့စွဲချက်နဲ့တည်တံချမှတ်ခံထားတဲ့မြန်မာရွှေပြောင်းအလို့သမားနှစ်ဦးရဲ့အသက်ဟာအခုဆိုရင်ထိုင်းပြည်လက်ထက်ကိုရောက်သွားပါပြီသူတို့နှစ်ဦးရဲ့အယူခံကိုထိုင်းမဟုတ်တရားရုံးချုပ်ကဩဂုတ်လ29ရက်ဒီကနေ့မှာပယ်ချလိုက်ပြီဖြစ်တာကြောင့်သူတို့အသက်ရှင်ဖို့နောက်ဆုံးမျှော်လင့်ချက်ကဒီထိုင်းပြည်ရင်ကိုအသနာခံလျှောက်ထားဖို့ပဲရှိပါတော့တယ်အပြည့်စုံကိုကိုကျော်ကျော်သိန်းကအထင်ပြပေးမှာဖြစ်ပါတယ်ဗျာ
ပြည်တွင်ကဘာလက်ခီးတဲ့လူငယ်လူဦးဖြစ်တဲ့အသက်23နှစ်အရွယ်ဟန်နာဝိုဒရစ်နဲ့အသက်24နှစ်အရွယ်ဒေးဗစ်မီလာတို့ဟာထိုင်းပင်လယ်ကွေ့ခိုတောင်းလို့ခေါ်တဲ့လေကျွန်းမှာ2014ခုနှစ်စက်တင်ဘာလကအသက်ခံခဲ့ကြရတာပါဒီလူသားမှုမှာတရားခံတွေအဖြစ်စွပ်စွဲဖမ်းဆီးခံခဲ့ရသူတွေကတော့မြန်မာနိုင်ငံသားရွှေပြောင်းလူသမားတွေဖြစ်တဲ့အဒီအချိန်ကအသက်22နှစ်အရွယ်စီရှိကြသူမောင်ဝင်းစော်ထွန်းနဲ့မောင်စော်လင်းတို့ဖြစ်ပါတယ်အခင်းပြပြီးကြပိုင်းတွင်ထိုင်းရတပ်ဖွဲ့ကသူတို့နှူးကိုဖမ်းဆီးပြီးတော့လူသားမှုဆွဲချက်နဲ့တနှစ်ကျော်ကြာတရားရုံးတင်စစ်ဆေးပြီးတဲ့နောက်2015ခုနှစ်ခရစ်မတ်ရက်မတိုင်ခင်တရက်မှာပဲတည်တံချမှတ်ခဲ့တာပါတည်တံချမှတ်ခံရပြီးတဲ့နောက်ထိုင်းတရားရုံးအစင်းစင်ကိုအယူခံတက်ခဲ့တာတွေပယ်ချခံခဲ့ရပြီးအခုနောက်ဆုံးမှလည်းထိုင်းဗဟိုတရားရုံးချုပ်ကပါတည်တံကိုအတည်ပြုလိုက်တာကြောင့်တရားစီရင်ရေးဘဏ်ရလုဆောင်နေတာတွေကုန်သွားပြီဖြစ်တယ်လို့ဝင်းနဲ့ဇော်တို့ရဲ့ထိုင်းကျူဆောင်ရှင်တွေကစီရင်ချက်ထွက်ပြီးအခုလိုပြောပါတယ်
Because this is the last court, the only way that we can do for now, we're going to submit to the.
ဒါကနောက်ဆုံးတရားရုံးဖြစ်တာကြောင့်ဆက်လုပ်နိုင်တဲ့တခုတည်းသောနည်းလမ်းကတော့ဘရင်စီမှာအတနာခံလွှာတင်ဖို့ပါပဲ။တခြားမှုတွေမှာဘရင်ကလူငိမ့်ခွင့်ပေးရမျိုးတွေရှိဘူးတာကြောင့်တည်ရန်အစားတသက်တကျွန်းကိုပြောင်းပေးတာမျိုးဖြစ်ကောင်းဖြစ်နိုင်ပါတယ်
။တရားရုံးရဲ့69မျက်နှာပါအယူခံဆုံးဖြတ်ချက်ကိုဘွန်ခန်းအချင်းတော်တွေကသူတို့နှုတ်အတွက်ဘာသာပြန်ကဗီဒီယိုကနေတစ်ဆင့်3နာရီကြာပြန်ဆိုဖတ်ပြပေးခဲ့ပါတယ်။ဆုံးဖြတ်ချက်ကိုကြားရပြီးတဲ့နောက်ဝမ်းနည်းနေပုံရတဲ့သူတို့နှုတ်ဦးစီကတခုခုတုံ့ပြန်တာမျိုးတိတိတတ်တာမတွေ့ခဲ့ရပါဘူး။အမှုပြစ်ဆင်အစောပိုင်းကတည်းကသူတို့မှအပြစ်မရှိဘူးဆိုတာကိုတောက်လျှောက်ပြောလာကြတယ်လို့ပဲအခုလည်းထပ်ပြောခဲ့ကြတယ်လို့ရှင်းနေကပြောပါတယ
်။ They was very sad and you know and they said both of them said to through the translator
သူတို့နှစ်ယောက်လုံးတိတ်ကိုဝမ်းနည်းသွားကြပါတယ်။ပြီးတော့ဘာသာပြန်ကနေတဆင်ကျွန်တော်တို့မလုပ်ဘူးကျွန်တော်တို့မတက်ဘူးလို့ပြောကြပါတယ်။သူတို့ကိုကျမတို့ပထမဆုံးစတွေ့ပြီးမေးမြန်းတဲ့ချိန်ကအတိုင်းပဲသူတို့ပြောကြပါတယ်။
သူတို့ကိုဖမ်းဆီးပြီးတဲ့နောက်စစ်ဆေးတာမှာလူသားမှုကျူးလွန်နေဆိုတာဝန်ခံတယ်လို့ထိုင်းရဲတပ်ဖွဲ့ကပြောခဲ့ပါတယ်။ဒါပေမဲ့လည်းသူတို့ကိုနှိပ်စက်ပြီးအတင်းဝန်ခံခိုင်းတာကြောင့်ဝန်ခံခဲ့ရတာလို့ဝင်းနဲ့ဇော်တို့ကနောက်ပိုင်းမှာပြောပါတယ်။ နှိမ့်ဆက်လို့ဝန်ခံခဲ့ရတာဆိုတဲ့အချက်ကိုထိုင်းဗဟိုတရားရုံးကလက်မခံပဲပယ်ချပါတယ်။ထိုင်းနိုင်ငံဟာကမ္ဘာပေါ်မှာတည်ထန်စနစ်ကျင့်သုံးဆဲ58နိုင်ငံထဲမှာပါပေမဲ့2003ခုနှစ်ဒီဇင်ဘာလကနေ2018ခုနှစ်ဇွန်လအထိတည်ထန်စီရင်တာမရှိခဲ့ပါဘူး။15နှစ်ကြာပြီးတဲ့နောက်2018ခုနှစ်မှာနောက်ဆုံးတည်ထန်စီရင်ခဲ့သူကတော့အသက်26နှစ်အရွယ်ထိုင်းနိုင်ငံသားသီရာစက်လောင်ဂျီဖြစ်ပါတယ်။သူဟာအသက်19နှစ်အရွယ်2012ခုနှစ်ကတခြားအသက်18နှစ်အရွယ်ထိုင်းလူငယ်တူကိုဓာတ်နဲ့24ချက်ထိုးတက်ပြီးမိုဘိုင်းဖုန်းနဲ့ပတ်စံတွေယူသွားခဲ့မှုနဲ့တည်ထန်ချမှတ်ခံခဲ့ရတာပါ။အခုဝင်းနဲ့ဇော်ရိုးရဲ့အမှုပြစင်တစ်လျှောက်ထိုင်းရဲတပ်ဖွဲ့ရဲ့လုပ်ကိုင်ဆောင်ရွက်ပုံတွေနဲ့ပတ်သက်ပြီးလူခွင့်ရေးလှုပ်ရှားသူတွေသာမကထိုင်းနိုင်ငံကမှုခင်းဆိုင်ရာကြွမ်းကျင်သူတွေကပါဝေဖန်ထောက်ပြထားကြပါတယ်။သူတို့ကိုတည်ထန်ချမှတ်ခဲ့ခြင်းတုန်းကရန်ကုန်မြို့မြန်မာနိုင်ငံဆိုင်ရာထိုင်းတန်ရုံးရှိမှာကန့်ကွက်စန္ဒပြခဲ့ကြပါသေးတယ်ခင်ဗျာ။
ကိုကြော်သိန်းပြပြသွားတာဖြစ်ပါတယ်အခုဒီခါတော့ကွန်ပျူတာသုံးမြန်မာဘာသာစကားဖတ်ရှုရေးသားမှာ Unicode စနစ်ကူးပြောင်းမဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့လဲပြောပြပေးခြင်းပါတယ်မြန်မာနိုင်ငံရဲ့ကွန်ပျူတာသုံးမြန်မာဘာသာစကားဖတ်ရှုရေးသားရမှာလာမယ့်အောက်တိုဘာ1ရက်နေ့ကစပြီးတော့ Unicode စနစ်ကိုတပြိုင်တည်းကူးပြောင်းနိုင်ဖို့မြန်မာဆက်သွယ်ရေးဝန်ကြီးဌာနရဲ့ဦးဆောင်မှုနဲ့မြန်မာနိုင်ငံကွန်ပျူတာသင်းကျုပ်အပါအဝင်ပညာရှင်တွေပူးပေါင်းပြီးတော့အစီအစဉ်နေပါတယ်ဒီလိုနိုင်ငံတကာသုံးစံချိန်စံညွတ်နဲ့အညီတပြေးညီသတ်မှတ်ချက်တွေရှိဖို့လိုနေတာမှန်ပေမဲ့လည်းလူမှုကွန်ရက်တွေမှာမြန်မာနိုင်ငံသားတွေအသုံးများတဲ့ Zoji Phone ကိုအသုံးပြုမှုတွေလည်းဆက်ပြီးကြံနေနိုင်သေးတယ်လို့ Manly Alpha Infotech ကုမ္ပဏီရဲ့အကြီးအကဲဦးရဲမြတ်သူက VO ကိုပြောပါတယ
်စတန်ဒတ်တစ်ခုရှိရမယ်အဲ့စတန်ဒတ်ပေါ်မှာပဲအလုံးကတညီနဲ့ဖြစ်ရမယ်ဆိုတဲ့ကိစ္စကအဲ့တကယ်လောက်အမေကိစ္စပေါ့ဒါပေမဲ့တကယ်တမ်းကျတော့ကျွန်တော်ဇော်ကြီးကမတူဘူးဖြစ်နေတာပေါ့နော်အဲ့တော့တကယ်တမ်းကျစော်ကြီးလေးကကျွန်တော်တို့ကဒီဟာကိုဇော်ကြီးကနေ bright migration ဘယ်လိုလုပ်မလဲဆိုတဲ့ plan ကိုမူတည်ပြီးတော့မှသူကလုတ်ခဲ့ရမယ့်ကိစ္စမှာ migration လုပ်တဲ့ plan ကအခုချိန်ဒီခဏခဏထစ်ထစ်ပြီးတော့နေနေတာအဲ့တော့ကျွန်တော်ထင်တယ် government အတွင်းမှာတော့ဒါတော့တူတူဆင်ပြေသွားမယ်လို့တော့ထင်တယ်ဒါပေမဲ့ဒီ social media နဲ့အခြားပြည်သူတွေသုံးနေတဲ့အပိုင်းမှာတော့ဒါဘလို့ဆက်ဖြစ်မလဲဆိုတဲ့ကိစ္စကတော့နည်းနည်းပြောရခက်တယ်အရင်တော့လည်းအဲ့လိုမျိုးခဏခဏပြောပြီးတော့ဒီတိုင်းပဲဆက်သွားနေတာပေါ့အခုတော့တော့တော့ Google တို့ဒီ Facebook တို့လိုမျိုးအဖွဲ့အစည်းတွေကဝိုင်းတော့ကူပေးတယ်ပေါ့နော်ဒါပေမဲ့အခုတော့တော့တော့ကဒါလူတွေရဲ့ဒီလွတ်လပ်မှုနဲ့သူတို့သုံးနေတာဟာပုံမှန်တည်ပြီးတော့ဒါတွေကသွားနေတာဆိုတော့ကျွန်တော်ထင်တယ်တစ်ချိန်မှာတော့ဒီနောက်ပွဲမှာရှိနေတဲ့ data storage တွေ searching နေ sorting နေအတွက်လိုအပ်မဲ့ဟာကတော့Unicode ဖြစ်သွားနိုင်တယ်ဒါပေမဲ့ user interface အနေနဲ့မှာတော့ Zoji ကဆက်ပြီးတော့လည်းကြံနေနိုင်သေးတယ်အဲ့ဒါကျွန်တော်မှန်းထားတဲ့ဟာပေါ့
ဦးရဲမြတ်သူဟာ Manly Alpha Computer Company ကိုတည်ထောင်ခဲ့သူတူဖြစ်ပြီးတော့မြန်မာနိုင်ငံမှာလူသုံးများတဲ့ Zoji Phone ကိုစတင်တည်ထွင်ရာမှာလဲတခြား computer ပညာရှင်တွေနဲ့လက်တွဲပါဝင်ခဲ့သူတူဖြစ်ပါတယ် Zoji Phone မှာအားနည်းချက်တွေအကန့်အသတ်တွေရှိပေမဲ့အခုလို Unicode ကိုမဖြစ်မနေသုံးရမယ်ဆိုပြီးအမိန်ပေးစီခိုင်းတဲ့နီးနဲ့ပြောင်းလဲတာတဲ့ Unicode နဲ့လူတွေအသုံးပြုလို့အဆင်ပြေအောင်ဘယ်လိုဝန်ဆောင်မှုပေးမလဲဆိုတာကိုဦးစားပေးစဉ်းစားသင့်တယ်ဆိုပြီးတော့လည်းပြောပါတယ
်ပထမဦးဆုံး Zoji မထွက်ခင်တုန်းက Unicode standard တစ်ခုရှိတယ်ပေါ့နော် 4.1 မှာအဲ့မှာရှိတဲ့ standard ကိုကျွန်တော်တို့ကဇော်ကြီးလုံတော့အဲ့ဒါကိုတော့လိုက်နာတယ်ဒါပေမဲ့အဲ့အချိန်မှာရှိနေတဲ့အကန့်အသတ်တွေကြောင့်မလို့ဇော်ကြီးမှာဟိုမဖြစ်မနေထပ်ထည့်ခဲ့ရတဲ့ဟာတွေရှိတယ်ဥပမာရာရစ်တွေအများကြီးဖြစ်သွားတာမျိုးတွေပေါ့ရှိတယ်ဒါပေမဲ့အဲ့ဒါတွေကနောက်ပိုင်းမှာခင်းနဲ့လျော်ညီဆိုတာအဲ့ဒါတွေအကန့်အသတ်တွေကပျောက်သွားတဲ့အချိန်မှာ2000-2008လောက်မှာကျွန်တော်တို့ကဇော်ကြီးကိုလည်းအဲ့ဒါတွေဖျောက်ပြီးဇော်ကြီး2009ဆိုကျွန်တော်တို့ပြန်လုပ်ဖူးတယ်ဒါပေမဲ့အဲ့အချိန်တုန်းကတော့ဇော်ကြီးကပထမဇော်ကြီးက standard တွေနဲ့မအောင်မြင်ပဲနောက်ပိုင်းမှာ standard နဲ့ကိုက်ညီတဲ့ဇော်ကြီးဖြစ်အောင်ကျွန်တော်တို့ကခုနပြောတဲ့ဟာတွေလုပ်လို့ရပါမယ်လေစတန်ဒတ်ကတတ်မှတ်တဲ့ဟာနဲ့ကျွန်တော်တို့နဲ့ဟာနဲ့အဓိကကတော့တဝေထိုးရယ်ပြည်ရင်ဆွဲထိုးနေရာလေးခုလွဲနေတာဟာမျိုးတွေကအဓိကဟန်တာဖြစ်သွားတော့ဟို migration မှာနည်းနည်းလေးဇော်ကြီးဘက်ကနေပြောင်းနေတာနည်းနည်းခက်သွားတယ်။တကယ်တမ်းညာဒါစတန်ဒတ်နဲ့တော့ကြာသွားပြီ။အဲ့တော့အဲ့ဒီဟာမျိုးမဖြစ်အောင်စော်ကြီးတဲ့ကောကျွန်တော်တို့က migration plan ကိုဒီ backward compatible ဖြစ်အောင်စဉ်းစားတဲ့လေကျွန်တော်ပြောခဲ့ပြီးမယ်။အဲ့ဒီတော့ကတော့ backward compatible စဉ်းစားကြမလို့ဘူး။ဒါပေါ်လာလို့ရှိရင်ဇော်ကြီးလိုလိုပျောက်သွားမယ်လို့တို့ကမှန်းခဲ့တာ။ဒါပေမဲ့အခုချိန်ဒီ15နှစ်ကြာပြီမပျောက်သေးဘူးပေါ့နော်။အဲ့တော့တစ်ချိန်မှလည်းဆက်ပြီးသွားမယ်ဆိုလို့ရှိရင်လေဒီလူတွေကတော့ Zoji ရဲ့ Unicode ရဲ့မသိဘူးသူတို့လှုပ်လှုပ်ဖို့အဆင်ပြေဖို့လုံတုတ်ကြတာဆိုတော့လူတွေအဆင်ပြေအောင် Zoji Unicode တွေပဲကဘာလို့လှုပ်ပေးမလဲဆိုတဲ့ကိစ္စနဲ့အဆင်ပြေအောင်လှုပ်ပေးနိုင်တဲ့ဝန်ဆောင်မှုကျွန်တော်ပို့ပြီးတော့ကောင်းတာသိချင်တယ်အဲ့လိုပုံနဲ့အာနာနဲ့ပဲတုံးပြီးတော့မလှုပ်မနေရဘူးမသုံးမနေရဘူးမရမနေရဘူးဆိုတာများလာရင်တော့ကျွန်တော်တို့နိုင်ငံကကိုယ်ကလေးကမှအာနာရှင်တွေကထုတ်ကားသာဒါမျိုးကစန့်ကျင်နေတာဆိုတော့အဲ့စိတ်နဲ့ကိုဟိုမသုံးကြပဲနေပြီးတော့ပြန်ပြီးလန်သွားနိုင်တယ်ပေါ့နော်အဲ့တော့ကောင်းတာကတော့အဲ့လိုချော့မော်ပြီးတော့သုံးကောင်လှုပ်စေချင်တာပေါ့နော်နောက်တစ်ခုက service ကောင်းကောင်းပေးစေချင်တယ်ဟာဒီ set ဒီမှာလှုပ်လို့မရဘူးဆိုရင်ရအောင် supporting ပေးနိုင်တဲ့ team ကြီးတခုလိုတယ်ဒါနဲ့ပတ်သက်ပြီးတော့ unicode နဲ့ပတ်သက်ပြီးတော့လူတိုင်းဒါနဲ့ပတ်သက်ပြီးခေါင်းမချောက်အောင်
လုပ်ပေးတဲ့အဖွဲ့အစည်းတစ်ခုကောင်းကောင်းလိုတာပေါ့နော်အဲ့နက်ဆွေတဲမှာပဲဖြစ်ဘီတူဘီပဲဖြစ်ဖြစ်ဘီတူစီပဲဖြစ်ဖြစ်ဒါမျိုးတွေမလုပ်ဖဲနဲ့တော့အမိန်ပေးနေတော့ကျွန်တော်တို့မဖြစ်ဘူးလို့ထင်တယ်ကြာသေးခင်သတင်းပတ်တွေအတွင်းကအမေရိကန်ပြည်ထောင်စုကိုရောက်လာခဲ့တဲ့မန်လီအာဖာအင်ဖိုတက်ကုမ္ပဏီရဲ့အကြီးအကဲဦးရဲမြတ်သူကိုမြန်မာနိုင်ငံမှာကွန်ပျူတာ၃မြန်မ တယ်အီရန်နဲ့အမေရိကန်ကြားတင်မှမဟုတ်ဒါမှမဟုတ်ပဋိပက္ခဖို့တိုးလာအောင်မလုပ်ချင်ဘူးလို့နိုင်ငံစလုံးကပြောနေကြပါတယ်လာမယ့်သတင်းပတ်တွေအတွင်းသင်တော်တဲ့အခြေအနေတွေအောက်မှာအီရန်သမ္မတဟာဆန်ရူဟာနီနဲ့တွေ့ဆုံဆွေးနွေးကြတယ်လို့လည်း G7 ထိပ်သီးစည်းဝေးအတွင်းသမ္မတဒေါ်နယ်ထရမ့်ကပြောကြားခဲ့ပါတယ်ဒါပေမဲ့အဆင့်မြင့်ဆွေးနွေးပွဲတွေလုပ်ဖို့ရမှာအီရန်မှာရောအမေရိကန်မှာပါအတားအဆီးတွေရှိနေသေးတယ်လို့ကြေညာသူတွေကတော့သုံးသပ်နေကြပါတယ်ဒါမှရေးရပြီးရေးသတင်းနောက်စင်ဒီဆိုင်ရဲ့သတင်းလွှာကိုကိုကျော်ကျော်သိန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
အီရန်သမ္မတဟာဆန်ရူဟာနီနဲ့လာမယ့်သတင်းပတ်တွေအတွင်းတွေ့ဆုံဆွေးနွေးဖို့အလားအလာသိပ်ကောင်းနေတယ်လို့သမ္မတထရမ့်ကပြောလိုက်တဲ့ပေါ့လူတော်များများအထူးသဖြင့်တော့အီရန်မှာအံ့အားတင်သွားကြပါတယ်။ပြည်နှစ်သမ္မတအီမန်နွယ်မက်ခရွန်ကတွန်းအားပေးတာကိုသမ္မတထရမ့်ဘက်ကလူလူလာလာတုံ့ပြန်တာပါ။ဒီပြောကြောင့်စက်တင်ဘာလနောက်ပိုင်းလုံးမဲ့ကုလသမဂ္ဂထူးထူးညီလာခံမှာတွေ့နိုင်တယ်ဆိုတဲ့ခန့်မှန်းချက်လည်းထွက်လာပါတယ်။အမေရိကန်အီရန်အကြက်အတဲကြောလွန်ပြီလားလို့ဗိုလ်ထူးနေကပန်ဒဂွန်စစ်ဌာနချုပ်မှမေးတဲ့အခါကာဝေးဝင်ကြီးမာခ်အက်စပါက
We are not seeking conflict with Iran.
Iran နဲ့ပြည်ပခါမဖြစ်ချင်ပါဘူး။သူတို့နဲ့တန်တမာရေးအရာဆက်ဆံချင်ပါတယ်
။ American နဲ့ Iran ကြားဆေးဆက်ပေးဖို့ကမ်းလှမ်းထားသူတွေတဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေလည်းတူအပါဝင်ပါ။ဂျပန်မှာရောက်နေတဲ့ Iran နိုင်ငံသားရဲ့ဝန်ကြီး Javad Zarif က Iran ဟာ American နဲ့ဘိုးဘီတင်းမာရတာမျိုးမဖြစ်ချင်ဘူးလို့ဝန်ကြီးချုပ်အာဘေကိုပြောပြီ
းဟာမင်တူကေချမောဖာမူဒီ
နိုင်ငံဟာနိုင်ငံတကာဥပဒေအရကိုယ်ခွင့်ရေးကိုကျင့်သုံးရတဲ့နယ်လို့ကျွန်တော်တို့ယုံကြည်ပါတယ
်ဒဏ်ခတ်ရည်ရွယ်မှုလျှော့ပေါ်ပေးပြီးအီရန်ရဲ့နျူကလ িয়ার အစီအစဉ်ကိုထိန်းချုပ်တဲ့နိုင်ငံတကာသဘောတူစာချုပ်ကနေပြီးခဲ့တဲ့နှစ်မှာသမ္မတထရမ့်ကနှုတ်ထွက်လိုက်ပြီးဒဏ်ခတ်ရည်ရွယ်မှုတွေကိုလည်းထပ်ချလိုက်တာကြောင့်တင်းမာမှုတိုးလာတာပါအမေရိကန်အီရန်ထိပ်သီးအစည်းအဝေးတစ်ခုခုဖြစ်လာဖို့အချိန်တစ်ခုရှိနေပြီလို့နိုင်ငံသားရေးမှူးဝါဒကြွမ်းကျင်သူတွေကပြောပါတယ်မြေရေပင်လယ်အရှိပိုင်းနိုင်ငံများပါဝင်တဲ့ဒေသရဲ့မူဝါဒရေးရာဝါရှင်တန်အင်စတီကျူကဘာဘရာလီးဖ်ရဲ့သုံးသပ်ချက်ကတော့
A meeting is not a negotiation. It will be quite
ဆွေးနွေးပွဲတစ်ခုတော့တကယ်ဖြစ်လာမယ်ဆိုရင်တကယ်ကိုကြီးမားတဲ့ဖြစ်ရဖြစ်သွားမှာပါ။ဒါပေမဲ့ဆွေးနွေးပွဲဆိုတာကစစ်ဆက်ညှိနှိုင်းတာမဟုတ်ပဲရှေးလျားရှုပ်ထွေးတဲ့လုပ်ငန်းစဉ်ပဲဖြစ်ပါတယ်
။နိုင်ငံတကာရေပိုင်းနဲ့မှာမကြသေးခင်ကထိတ်တိုက်တွေ့တာတွေဖြစ်ထားတာကြောင့်ကျွမ်းကျင်သူအများစုကတော့တန်လျာအမြင်ရှိကြပါတယ်။ဒီထဲမှာ Heritage Foundation က Luke Coffey လေတူအပါအဝင်ပ
ါ But I think that about we need an extended period of calm
နိုင်ငံကရေပိုင်နဲ့မှာသင်းမောတွေကိုအီရန်ကဖမ်းတာမျိုးမရှိအမေရိကန်ကလည်းဒဏ်ခတ်အေးအေးယူမှုတွေထပ်ချတာမျိုးမရှိတဲ့တည်ငြိမ်တဲ့ကာလတခုလိုတယ်လို့ကျွန်တော်မြင်ပါတယ
်ဓာတ်ပုံအရိုက်ခံမှုတသက်သူမလုပ်ဘူးလို့သမ္မတရူဟာနီကပြောထားတာကိုလည်းRAND Corporation က Delia Desakee လို့ကြွမ်းကျင်သူတချို့ကထောက်ပြပါတယ
်။ As I think the Iranians very much worry about a photo opportunity
that may benefit အမျက်ထွက်သွားမဲ့ဓာတ်ပုံရိုက်ပွဲလို့ဖြစ်သွားမှာ Iran နဲ့တိတ်ပူတယ်လို့ကျွန်မထင်ပါတယ်။ဒါပေမဲ့ဒီအချက်ကြောင့်တော့ American တွေဘက်ကတိတာတဲ့လိုက်ရောမှုမျိုးဖြစ်လာမှာမဟုတ်ပါဘူး
။မြောက်ကိုရီးယားကောင်ဆောင် Kim Jong Un နဲ့သမ္မတ Trump တို့ရဲ့ထိပ်သီးဆွေးနွေးပွဲတွေကနေ Nuclear စီစဉ်ကိစ္စကလာဒါရှိဖြစ်လာတဲ့ပြည်ပခါကိုမရှင်းနိုင်ခဲ့တယ်လို့နိုင်ငံတကာတန်ခတ်အရေးယူမှုတွေကိုလည်းမဖယ်ရှားနိုင်ခဲ့ပါဘူး။ဒီအပေါ်မှာအီရန်ကောင်းဆောင်တွေစမ်းစစ်သုံးသပ်ထားနိုင်ခြင်းရှိတယ်လို့လေးလာသူတချို့ကပြောပါရခင်ဗျာ
။အမေရိကန်နဲ့အီရန်နိုင်ငံဆက်ဆံရေးအခြေအနေနဲ့ပတ်သက်ပြီးတော့ကိုကျော်ကျော်သိန်းဖျော်ပြပေးတော်တာဖြစ်ပါတယ်။ VOA ကနေခြားသပရိနေညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။ကြာခင်မှာတော့အစီအစဉ်ဒုတိယပိုင်းကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့အိမ်မှာတော့ကျမကြီးကန္နာဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလောက်အစီအစဉ်တွေကိုလည်းတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 နာရီကနေ 10:00 နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 နာရီအစီအစဉ်ပြီးပြီးချင်းည 10:00 နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါ VOA မြန်မာပိုင်းစီစဉ်ရဲ့2019ခုနှစ်ဩဂတ်လ29ရက်ကြာသပတေးနေ့ညပိုင်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာထုတ်လွှင့်ပေးမယ့်စီစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။အခုညပိုင်းဆက်ပြီးထုတ်လွှင့်ပေးမယ့်သတင်းပတ်စင်ကဏ္ဍတွေမှာတော့အပတ်စဉ်ကျန်းမာရေးကဏ္ဍဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူ
လာရှိုနဲ့ကုတ်ခိုင်တိန်နီမြို့နယ်၃မြို့နယ်မှာစုစုပေါင်း9500လောက်ပြည်သူတွေစစ်ပေးရှောင်ကြရတယ်ပေါ့နော်
လာရှိုဒီကြောင်းကိုတော့အပတ်စဉ်တိုင်းသတင်းလောအစီအစဉ်မှာနားဆင်ကြမှာဖြစ်ပါတယ်ဒီတဲကမှဒီပထမဆုံးအနေနဲ့အပတ်စဉ်ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာတော့ရေပြားလေးဘက်နာအပိုင်းနှစ်ကိုတင်ပြထားပါတယ်ဒီရေပြားလေးဘက်နာယောဂါကအချိန်မီမကုသနိုင်ဘူးဆိုရင်သိဆုံးမှုပါဝင်ပြင်ထန်တဲ့နောက်ဆက်တွဲတွေခံစားရနိုင်တယ်ဆိုပြီးတော့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်။ရေပြားလေးဘက်နာကိုဘယ်လိုကုသနိုင်ပြီးအချိန်မီမကုနိုင်ဘူးဆိုရင်ဘယ်လိုနောက်ဆက်တွဲတွေခံစားရပြီးတော့ဘယ်လိုကာကွယ်နိုင်ပါသလဲ။ဒီအကြောင်းကိုတော့အယူအကျော့အစ်စ်အထူးကုနဲ့ဈေးတက္ကသိုလ်တက်အယူအကျော့အစ်စ်ဈေးပညာဌာနပမောက္ခဌာနမှဒေါက်တာချစ်စိုးကိုကိုဝင်းမင်းကမေးမြန်းတင်ပြပေးထားပါတယ်ခင်ဗျာ။
ကဲရိုးကျော်စစ်သူကြီးဆရာဝန်ကြီးနဲ့ပမခသတ္တချစ်စုခင်ဗျာအရေးပြားလေးပဏာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့တစ်ခါကပြောခဲ့တဲ့နေရာမှာဘာကြောင့်ဖြစ်ရတာလဲဘလို့စသနိုင်တဲ့လက္ခဏာတွေကိုကျွန်တော်တို့အဓိကပြောခဲ့ကြပါတယ်ဆရာဒီတစ်ခါတော့ဆရာကြီးဒီကုသမှုအကြောင်းနဲ့ကုသမှုနောက်ကျလို့ရှိရင်ဒီဖြစ်နိုင်တဲ့နောက်ဆက်တွဲတွေနောက်ကာကွယ်နိုင်တဲ့အနေအထားတွေကိုဆက်ပြောမှာဖြစ်ပါတယ်ဆရာအဲ့ဒီတော့ကုသမှုအနေအထားကိုစပြီးတော့ပြောပြပေးပါလားဆရာကြီး
သူက30ခွဲထားတာပေါ့နော်စစ်ကလေးတွေကြိုက်တယ်ရေပြားမှအကွက်ကလေးတွေကအကွက်နှစ်ကွက်ပဲမျက်နှာလောက်ပဲပေါ်ရဲဆိုရင်တော့ပထမအဆင့်ပေါ့ဒါဆိုရင်တိတ်ပြီးတော့မရောက်တဲ့အဆင့်ယောဂတိတ်မပြင်းတဲ့အဆင့်ဆိုရင်တောက်စီငှက်ဖျားလေးလိုသူစီများတာပေါ့လေဟိုက်ဒရိုကလီကလိုရိုကလိုရင်းဆိုတာအဲ့ဒါနဲ့ကုတာပေါ့အဲ့ဒီနေပြီးတော့မှရောင်နေရပို့ပြီးတော့မှဆစ်စတမ်တစ်ခုတည်းပုံများသွားတယ်ဒီပြားနဲ့မကဘူးအထင်ကတခုခုပါလာတယ်ပေါ့အဖြစ်စစ်စစ်လဲဆိုစီးရဲမှာတာဂက်တွေပါနေတယ်လို့ဒါမှမဟုတ်လို့ရှိရင်လည်းနှလုံးကနည်းလေးခုန်မြန်တယ်လို့ခါကြီးအောင်ရိုးလေးနည်းနည်းလေးပါသွားမျိုးလုံးလေးဆောင်းသွားတာမျိုးလိုလက်ကလေးရထုံတာမျိုးတော့ဒီပြိုင်းမှာတော့ကိုကြီးငါကြီးတို့ကစာကြည့်ပြီးဆိုရင်တော့အဆင်နှစ်ပြတာဆင်းနေဖြစ်လာပြီလို့ရှိရင်အဲ့ငှက်ဖျားသေးတဲ့ပူပြင်းတဲ့ဆီပေါ့ပြင်စာသေးလို့လည်းလွယ်လို့ခေါ်ကြတာပေါ့လေဟောလဲဆိုဒီမီသူဆွဲသိတူဆက်ကလိုဖော့စမိုက်တူဆိုတာကြီးကရှင်တော့ပြင်စာမှမှထုံကြတာအခုကျတော့လေဒီလေးဘက်နာကြီးကလည်းခုခံတတ်ကြောင်းနေလို့ဒါကြောင့်တွေးပြူလေးကိုထိနေအနေနဲ့ပြင်စာသေးလေးကိုစာပြီးတော့ထုံတာစတုံးရဲ့ပမာဏကလည်းပွားပါတယ်ပင်စာမှာတော့အများကြီးသုံးတာပေါ့ဒီရိုးရောချစ်ရောကမှာတော့သိပြီကိုထိနိုင်အောင်လေးပဲသို့တို့ဆိုတာပေါ့လေဆေးကိုချိန်စားပြီးတော့သုံးကြရတယ်အနေထားရှိ
โอเคဆရာအဲ့တော့ဒီတတိယအဆင့်အတွက်ဆိုလို့ရှိရင်နော်
တတိယအဆင့်ရောက်လာတယ်ဆိုတဲ့အခါကျတော့ရုံရမ်းမှုတွေကတိတ်များလာတယ်ဥရင်းငါကြီးကဖြီးုံနေမကဘူးဖြစ်စည်းသွားတယ်ပေါ့ဥမာတောက်ကကတော်တော်လေးကိုဖြစ်စည်းသွားပြီခါဒီကျတော့လေဦးနှောက်ကိုထိတယ်ဆိုတာကမျက်လုံးလေးနည်းနည်းမေးုံနေမကတော့ဘူးတတိလစ်သွားတယ်စကားကြီးခုပြောတည်ပြောဖြစ်လာတယ်အဲ့ဒီဝေဥပြန်လို့တက်တဲ့အစီအစဉ်။အမျိုးအစဉ်တွေရောက်လာပြီဆိုလို့ရှိရင်တော့အဆင့်3ဆင့်3ဆိုလို့ရှိရင်သူဆေးသွင်းပြီးကိုရတဲ့အဆင့်ရောက်မယ်။ထူးစီလိုအောင်ဆေးရုံတင်ရတာပေါ့နော်။ဘယ်တခါပြောတယ်ဆက်တူဖော့စိုက်ကိုထူးစီနေနဲ့ထူးတယ်။နောက်ပရနီစလုံးဆိုတဲ့ဆေးကိုပုံမှန်အပြင်တစ်လုံးလောက်မှာ5မီလီဂရမ်လောက်ပါတာ။အဲ့တော့ဆေးရုံတင်ပြီဆိုလို့ရှိရင်အဲ့ဒါ1000မီလီဂရမ်လောက်ခေါ်တာပေါ့။တစ်လုံး200ကျားလောက်ကိုဒီခါကျပလင်းနဲ့ပြုတ်ပြီးတော့တင်ရတာလို့ရှိ
။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုအချိန်မီမကူတာနိုင်ရင်တစ်ဆင့်ပြီးတစ်ဆင့်တက်သွားမယ်သဘောရှိတာပါဆရာနော
်။ဟုတ်ပါတယ်။ဒီကလေးအဆင့်3နာရောက်ပြီဆိုလို့ရှိရင်စီးရလေတခါလေးကျတော့လေသူကအထဲမှာသာကြိတ်ပြီးတော့ပြင်နေတာပြင်ရကြည့်လို့ကောင်းလို့ပဲစီးစီးကြည့်လိုက်တော့မှသာစီးထဲမှာအသားသက်တွေယူစီမှုကအများကြီးတွေ့ရတယ်အဲ့လိုပဲတခါလေးကျအပြင်ကြည့်လို့ကောင်းတယ်သွေးဖောက်ကြည့်လိုက်တော့မှသွေးထဲမှာသွေးပြူတွေရောသွေးတိတ်တဲ့တွေရောနေနေတာတွေ့ရတယ်အဲ့ခါမှာတတိမထားမိပဲထားလို့ရှိရင်အဆင့်3နာရီက6လဆိုရင်လူတရာမှာ60လောက်ကပြေးတာများတယ်အဲ့တော့ငင်းငင်းရေဘူးပဲကောင်းပြီနောက်ချလာရတော့မတွေ့ရတော့ဘူးဆိုရဲဒီဘက်နဲ့ဆိုင်ချင်ကြီးကျုံရတာပေါ့နော်
ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာတခြားနောက်ဆက်တွဲတွေရောအချိန်မီမခုသားနိုင်
ခုနကပြောလူရမှာ60လောက်ကတော့ဆုံးမသွားတာပေါ့နော်အ ဆုံးမပဲကြံရေးခဲ့တဲ့လူတွေထဲမှာလည်းတစ်ဝက်လောက်ကကြတော့အဲ့ဒီခိကြိုက်တဲ့အင်္ဂါတွေကလုံးမလုံးတော့ပဲနဲ့အသက်ဆုံးရှင်ကျန်ခဲ့တဲ့အခါကျတော့လေဖြတ်ပြီးတော့တချမ်းသိင်းနဲ့လမ်းလျှောက်လို့ရတော့ချိုးကြဲချက်ဝက်ကပြတ်သွားတဲ့အခါကျတော့လူတွေလုံးလောက်ကကိုဆက်နေဖေးနေရတယ်။တချို့ကျတဲ့အဆိုင်လမ်းကြောင်းထိတဲ့အခါမှာဥပဒေပိုင်းတော့ဖြတ်ထုတ်ပေးရတယ်။တစ်စလုံးသူ့မှာဝင်ပြည့်တယ်ပေါက်ကြီးတဲ့နေရာလို့သူရဲ့ထိခိုက်မှုကတော်လေးပြင်းထန်တာပေါ့နော်။နောက်တစ်ခါကျတော့ကုလားလိုက်လို့ရှိရင်လူတွေကမှကြားလို့မရှိပြန်ဘူး။ယောဂပြင်းထန်တဲ့လူကြောင့်အစင်းသေးလောက်မှကုရင်တော့ရှင်တာပေါ့နော်။အစင်းသေးလောက်မှကုလိုက်လို့ရှိရင်လည်းတရားမှ80လောက်ကရှင်တယ်။အစင်း3လောက်ကျမှကုပြီလို့ရှိရင်တော့အကူတရားမှ60လောက်တွေကနေ30လောက်ပဲသေးတယ်ဒီတစ်ဝက်လောက်ပဲလျှော့ကြပေးတယ်။တစ်ခါကျတော့အစင်း3လောက်ရောက်ပြီဆိုရင်ကျင်းစားသေးလူမျိုးစီလူကျင်းစားမပြီးတဲ့ dose တိုင်းပဲဒါလည်းပြင်းပြင်းထန်ထန်ပြရတာပေါ့။ဒီ series ဆိုယူကယောဂဘိုးကြီးဝင်တတ်တယ်သူကအရင်ကြာတာအဲ့ဒီဒီမှာတတ်နိုင်ခြင်းမနေနိုင်ဘူးစားတော့တရားလဲညစ်ပတ်တယ်လမ်းပြရစားတော့ပြစားတယ်ဆိုရင်ဝတ်သမန်လူနဲ့မတူဘူးခရဲကျဲယောဂသမားလူပဲနည်းနည်းလေးစားမှရတယ်ဝင်ပြစ်သွားတယ်နည်းနည်းယူဆွေးနေရသွားတယ်အဆုံးအောင်ဘိုးဝင်ဖြားတယ်လမ်းမောကားစီးသွားရင်လည်းပကားပေါ်မှာတယောက်ဆောင်ဆုံးနေတော့ TV ကူသွားတယ်ခုကရန်ခက်တယ်ပေါ့နော်အဲ infection လို့ခေါ်တော့ယောဂဘိုးမျိုးမျိုးဝင်ပြီးတော့ဒုက္ခရောက်တာလည်းရှိတယ်နောက်ဒီစီးတွေတောက်တဲ့အခါကျတော့ပြန်ပြီးစလုံးစီဥတော်ပြီဆိုလို့ရှိရင်အယိုးတွေကိုလည်းပွားတယ်ဒီစီသုံးလက်ထည့်ကျော်ပြီးတောက်ပြီဆိုရင်အယိုးတွေကကျိုးတတ်တယ်အဲကြောင့်ဒီ20စလုံးဆွဲစီပြီးပြီဆိုလို့ရှိရင်အယိုးမအောင်လို့ပြန်ပြီးတော့ကယ်လ်ဆီယမ်နဲ့ဗိုက်တာမင် D လိုလိုအပ်လို့ရှိရင်အယိုးမစီတွဲပြီးတော့ပေးရတာရှိတယ်အဲဒီဖက်ကကျတော့သူကဖြစ်တာကလည်း main clinic မှာပို့ဖြစ်တယ်ဒုတိယမှာ60 90 main clinic အဲ main clinic မှာလည်းဒီတွေးစုတွေရွယ်ပေါ့ကိုယ်ဝင်ဆောင်နေတဲ့ရွယ်ဒီ20နဲ့40ကျားဖြစ်တာဗျာအဲ့ဆိုတော့ယောဂဖြစ်လို့ဆက်မသေးသေးပြလိုက်ပြီဆိုရင်အဲ့ဒီဆေးကကလေးတွေကိုခိကြိုက်စေတယ်။အဲဟိုလူကနားမဆောင်မင်းတဲ့ဆရာကိုဝင်ယူလိုက်မိတယ်ဆိုရင်အဲ့ကလေးကခါကျအာရုံကွဲတာလည်းရမပါတာလည်းဒီပတ်တာရှိတယ်။အမှုကြီးကကလေးပြတ်ကျသွားတယ်လည်းရှိတာပေါ့နော်။အဲကြောင့်ဒီဆေးတွေတောက်ပြီဆိုရင်ခဏလေးတော့ဒီတစ်နှစ်လောက်တော့မစားသေးသေးထိုးတာပါ
။ဟုတ်ကဲ့ဆရာဒီကာကွယ်နေတဲ့အနေထားရော
NCD ကာကွယ်ရေးပေါ့။ငူးစနေတဲ့ယောဂများကာကွယ်ရေးဒီလိုနဲ့ဆက်မှာတော့အဲ့ဒီကာကွယ်မှုရက်တွေကရိုးရိုးစီယောဂတွေလည်းကာကွယ်ပါတယ်။ကိုယ်လေးလို့ရမှုမမှလုံးမယ်အစားတော့ခန္ဓာကိုယ်ဝိကူထင်းအောင်စားမယ်ရက်ကိုဖြတ်မယ်စိတ်ကိုလည်းဖြတ်မယ်စားတော့မှတမိုက်နဲ့ညီညွတ်တဲ့ဟာတွေစားမယ်ဆိုလို့ရှိရင်တစ်ပွက်လောက်ဇောသွားတာပေါ့လေအဲ့ဒါကကြတော့သူကမိသားစုဗီဇာလည်းပါတဲ့အတွက်ကြောင့်မိသားစုဝင်တူဖြစ်ပြီဆိုလို့ရှိရင်ဂျန်နဲ့မိသားစုဝင်ဆိုတာကသားသမီးလေးခန္ဓာမာလေးပေါ့လေသူတို့ကတွေ့သိကြည့်လို့တွေ့တဲ့မှာဒီတက်တွေပေါ်နေပြီဆိုလို့ရှိရင်တော့သူတို့ဒီခုခံတက်တွေကိုသူအတော်ကြီးကစွမယ်ပူရီမွေဟံပေါ်ကာဝဲသေးလေးဟိုတာပြီးဘူးကာဝဲသေးလို့တုတ်ခွေးကာဝဲသေးလို့ဆုပ်ဆောင်ကာဝဲသေးဆက်ယူတော့ခူရဖို့လိုတာပေါ့လေ။နောက်သူတို့ကို6နှစ်ခဏတစ်ခါတော့ပြန်ပြန်ပြီးဆီစီပြီးတော့မှဒီခုခံတဲ့တည်းကကြာနေ200နဲ့300ဆက်လာပြီဆိုတော့ယူပြီးတော့မှထင်းအောင်ယောဂလက်ခံမပေါ်ခင်တည်းကကိုပဲဗိုက်တာမင် D နဲ့နာကြီးတွေနဲ့ချိုးပေးထားလို့ရှိရင်ဘယ်ကအဆင့်တတူအဆင့်တတူအဆင့်သုံးလို့ရအောင်တော့ထင်းထားပြီးကာဝဲထားမယ်ဆိုတာပဲလေရှိတာပေါ့လေ။အဲ့တော့ချောင်းကြီးပြီးတော့မှဖြစ်ဖြစ်ချင်းယောဂနုရုံမှာစကားမှုမယ်ဆိုရင်လည်းစူရတဲ့အဆင့်ကိုမရအောင်ကာကွယ်တဲ့နည်းတစ်မျိုးလို့ပြောရမှာပေါ့
ဟုတ်ကဲ့ဆရာကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ပေါ့
ခုခေတ်မှာကျတော့စီကောင်းဝါကောင်းတွေပေါ်လာတဲ့အခါမှာဘယ်နှခါပြောတဲ့ဘလူးကူကူ30ပြည်တာပဲအဲ့ဒါကိုပို့ပြီးတော့မှရှော့အောင်ဆိုပြီးတော့မှဇီဝကူလုံးတွေလည်းပေါ်လာပြီဇီဝကူလုံးတွေမှာဆိုလို့ရှိရင် reduce image ဆိုတဲ့စီပေါ့အဲ့ဒီဘက်ကကျတော့ MMS ဆိုတဲ့စီပေါ့နောက်စီပို့ပြီးတော့ကောင်းလာတယ်အဲ့မဲ့ဒီ reduce image ဆိုတဲ့ဆီဆိုနေတဲ့လုံးကို9သိန်းလောက်တော့ရှိတယ်4လုံးလောက်ထူပါမယ်ဆိုတော့လူတက်နေဆိုင်တော့လည်းဒါအများကြီးလည်းမဟုတ်ပါဘူးပိုးစင်တဲ့ဆီတွေပေါ့လေ
ဟုတ်ကဲ့ကျေးဇူးများချင်ပါတယ်ခင်ဗျာ
ကွန်မန့်စီစဉ်တင်ဆက်တဲ့ကျမကြီးကဏ္ဍကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ဦးအောင်ခင်ရဲ့မြမကြီး30ချက်ကိုနားဆင်ရမှာပါပြည်ပြင်းပြောင်းလဲလုပ်နေတဲ့မြမတော်ကဏ္ဍအခြေအနေကိုမကြသေးခင်ကကမ္ဘာပံအုပ်စုရဲ့အစဉ်ခန်းစာထုတ်ပြန်ထားပါတယ်ဒီအကြောင်းကိုတော့ဦးအောင်ခင်ကရေးသားပြီးတော့ကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါတယ်ခင်ဗျာ
မြမနိုင်ငံမှာတစ်တော့နဲ့တစ်လုံကဟာအဓိကအခမ်းအနားပါဝင်ပါတယ်ကဘာမှာတံပိုးထားတဲ့ကျွန်းပြင်ကလေးတမလန်းနဲ့ဗရောက်ကိုမြမတစ်တော်မှသာတွေ့နိုင်ပါတယ်တစ်တော်စီမံခန့်ခွဲမှုမှာအစင်းလာကြီးမားတဲ့နိုင်ငံဖြစ်ပါတယ်တစ်ထုတ်လုံးမှုရော့ချထားတာတောင်းအစိုးရအသုံးပြုရဲ့ရှေ့ရာခိုင်နှုန်းကိုတစ်တော်ကန္တာကပေးနေတုံးပါပဲခြေလက်လူလူ85ရာခိုင်နှုန်းလောက်ဟာသင်းမီးကိုအားကိုးနေရတုံးဖြစ်ပါတယ်တောထွက်ရိတ်ခါဆေးဝါးဟာလည်းလူလူအတွက်အသုံးဝင်ပါတယ်ဒါကြောင့်အာရှဖောင်ဒေးရှင်းကစာမျက်နှာတရားကျော်တစ်တော့ကန္တာအစီရင်ခံစာကိုမကြာမီကထုတ်ပြန်ထားပါတယ်မြန်မာ6ဦးပါဝင်တဲ့18ဦးအဖွဲ့ကပြုစုပါတယ်ပ ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်နဲ့တစ်တော့စီမံအုပ်ချုပ်မှုဆက်ဆံနေတာဟာမြန်မာရဲ့ထူးခြားချက်ဖြစ်ပါတယ်။ကြံရှိနေသေးတဲ့တစ်တော့ဧရိယာရဲ့သုံးပုံနှစ်ပုံဟာလက်နက်ကင်တွေကြီးစိုးတဲ့တိုင်းရင်းသားဒေသမှာရှိပါတယ်။တိုက်ပွဲဖြစ်နေတဲ့ရခိုင်၊ကချင်နဲ့ရှမ်းပြည်နယ်တွေမှာတစ်တော့တွေကြံရှိနေပါတယ်။လက်နက်ကင်ပြည်ပကဒဏ်ကိုခံရတဲ့မြို့နယ်က100ကျော်ရှိပါတယ်။
တက်ဆိုင်သူအလုံးပါဝင်တဲ့သဘာဝတရားစာတာနဲ့တစ်တော်စီမံအုပ်ချုပ်ရေးစနစ်စစ်သုံးပြီးဒေသခံတွေကိုလုပ်ပိုင်권ပေးရင်ပိဋိပက္ခရော်နေလာပြီးညဉ့်ဉန်ရေးဖြစ်စဉ်ကိုအထောက်အကူပြုနိုင်တယ်လို့ဆိုပါတယ်အစုအဖွဲ့ပိုင်းတစ်တော်နဲ့တပိုင်းတနိုင်တစ်တော်စနစ်တွေကိုကျင့်သုံးနိုင်ရင်ဝင်ငွေကောင်းလာပြီးကျေးလက်ဆင်းရဲမှုလျော့ပါစေနိုင်ပါတယ်အစုအဖွဲ့ပိုင်းတစ်တော်များရင်များသလိုဝင်ငွေကောင်းလာတာမို့ဒေသခံပြည်သူတွေဟာတစ်တော်စီမံရေးနဲ့ထိမ့်သိမ်းဆောက်ရှောက်ရေးမှာပါစိတ်ဝင်စားလာနိုင်ပါတယ်။တစ်လုံးတင်ပို့တာတဲ့တစ်သားမျိုးစုံထုတ်လုပ်ပြီးတင်ပို့တာကအမျက်ပိုရရှိနိုင်ပါတယ်။အဖို့တန်တစ်တွေထွက်နေတဲ့မြန်မာနိုင်ငံမှာတစ်သားထုတ်လုပ်မှုအဆင့်နှိမ့်ချနေတဲ့အတွက်အကျိုးအမြတ်ရသင့်သလောက်မရတာကိုလည်းကမ္ဘာ့ဘဏ်အုပ်စုကထောက်ပြပါတယ်။ဒီနေရာမှာဗီယက်နမ်နိုင်ငံကိုစံနမူနာထားသင့်တယ်လို့ဥပမာပေးထားပါတယ်။
ဗီယက်နမ်မှာအသေးစားနဲ့အလတ်စားလုပ်ငန်းတွေကတစ်သားထုတ်လုပ်ရေးမှာရင်းနှီးမြှုပ်နှံလာကြတာ10နှစ်လောက်ရှိနေပါပြီ။အခုဆိုရင်တစ်သားမျိုးစုံထုတ်လုပ်ရမှာပြင်စမအဆင့်ကလိုက်နေပြီးမြမတဲ့အစာပေါင်း20လောက်ဝင်ငွေပိုကောင်းနေပါတယ်။မြမပြည်မှာစီအစိုးရခေတ်ကတော်ပြုံးနေသည့်တစ်ထုတ်ယူခဲ့တဲ့ဒဏ်ကိုအခုတည်းကခံနေရတုံးပါပဲ။2014ကစပြီးတစ်လုံးတင်ပို့မှုပိတ်ပင်လိုက်တာဟာပြုပြင်ပြောင်းလဲရေးအတွက်အလားအလာကောင်းသွားပါတယ်။ဒါပေမဲ့တစ်ခိုးထုတ်မှုနဲ့အဂတိလိုက်စားမှုရှိနေစေမှုပြုပြင်လည်းနှေးကွေးနေပါတယ်။အတတ်ပညာအရင်းအနှီးနဲ့ကျွမ်းကျင်လှုပ်ရှားရှားပါတဲ့ပြဿနာကိုတစ်တော့ကဏ္ဍမှာလည်းကြုံတွေ့နေရပါတယ်။သိတာမြင်တာရင်းနဲ့အစုအဖွဲ့ပိုင်းတစ်တော့စနစ်အလားအလာကောင်းတယ်လို့ဆိုပါတယ
်။တစ်တော့ကွယ်ဆောင်ရှောင်းရေးလုပ်နေတော့တစ်တော့ကိုပျက်စီးစေတဲ့လုပ်ရက်တွေရှိနေတာတွေ့ရပါတယ်။လေယာစီးပွားရေးလုပ်ငန်းချက်ထွင်မှုအခြေခံအဆောက်အုံတည်ဆောက်မှုတစ်ခိုးထုတ်မှုစတာတွေကြောင့်မြမတစ်တော်ပျက်စီးရပါတယ်။ဒါကြောင့်ဒေသခံတွေကာကွယ်ဆောက်ရှောက်နေတဲ့တစ်တော်တွေဆက်လက်ရှင်သန်ရေးအတွက်တင့်တော်တဲ့နီလန်ရှာဖွေဖို့သက်ဆိုင်ရာဝန်ကြီးဌာနတွေကြိုးပမ်းရပါလိမ့်မယ်။ကျေးလက်ပြည်သူလူထုအများစုဟာထင်းမိကိုအသုံးပြုနေတုံးဖြစ်ပေမဲ့ဒီကိစ္စကိုအသေးချာစစ်တမ်းကောက်ယူတာမျိုးမရှိသေးပါဘူး။ထင်းမီးသွေးသုံးဆွဲမှုကိုလေ့လာဆန်းစစ်ပြီးဘယ်လိုလုပ်မယ်ဆိုတာကိုစဉ်းစားသင့်ပြီလို့ဆိုပါရယ်အစုအဖွဲ့ပိုင်းတစ်တော်စနစ်ပုံမခိုင်မာပြီးအားကောင်းလာဖို့အတွက်စီမံခန့်ခွဲဖို့လိုအပ်တယ်လို့လည်းဖော်ပြထားပါရယ
်ကမ္ဘာ့ဘာအစည်းအဝေးခန်းစာမှာအစုအဖွဲ့ပိုင်းတစ်တော်ပြုစုပြောထောင်ရေးနဲ့စီမံခန့်ခွဲရေးကိုအဓိကထားတာတွေ့ရပါတယ်အစုအဖွဲ့ပိုင်းတစ်တော်ကဝင်ဝင်ရလာတာဟာကျေးလက်ဆင်းရဲမှုလျော့နေစေနိုင်ပါတယ်လုံငန်းကိုဒေသခံတွေနားလည်သဘောပေါက်ဖို့တစ်တော်ဌာနကပညာပေးရမှာဖြစ်ပါတယ်အစုအဖွဲ့ပိုင်းတစ်တော်ကိုစီးပွားရေးလုပ်ငန်းအဖြစ်အသွင်ပြောင်းရမှာလိုအပ်တဲ့အခွင့်အရေးကိုတစ်တော်ဌာနကပံ့ပိုးရပါလိမ့်မယ်အသေးစားပုဂ္ဂလိကပိုင်းတစ်တော်စိုက်ခင်းတည်ထောင်ရေးကိုလည်းထောက်ခံအားပေးထားပါတယ်အစုအဖွဲ့ပိုင်းတစ်တော်စနစ်ကိုတိုင်းရင်းသားအဖွဲ့အစည်းတွေမှာကျင့်သုံးနိုင်အောင်ကြိုးပမ်းသင့်တယ်လို့လည်းဆိုပါတယ်တော်ပြုံးနေပြီဆိုပေမဲ့တချို့နေရာတွေမှာတတော်တင်းတင်းလေးလို့အချင်းရှိသေးတာတွေ့ရပါသေးတယ်။ဒီအတွက်အသေးချာစစ်တမ်းကောက်ယူဖို့လိုအပ်ပါတယ်။ဥရောပကိုတတ်မှတ်စင်းနဲ့ရောင်းတဲ့အခါတရားဝင်ဖြစ်ကြောင်းအာမခံတဲ့စနစ် Timber Legality Assurance System ကိုပုံမှန်ကောင်းမွန်အောင်လုပ်ဖို့လည်းအကြံပေးထားပါတယ်။ပြုပြင်ပြောင်းလဲရေးအကောင့်ထဲပေါ်ရမှာတတော်ဌာနဟာအတတ်ပညာအသုံးစရိတ်နဲ့အရသာအဖွဲ့အစည်းအကူအညီလိုအပ်နေတယ်လို့မကြမီကထုတ်ဝေတဲ့ကဘာပါအစီအခံစာမှာပေါ်ပြထားပါတယ်ခင်ဗျာ
ဒီမရေသုံးသက်ချက်အစီအစဉ်ကိုဥအောင်ခင်ကကိုညံဝင်းအောင်နဲ့အတူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ခင်ဗျာ
NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အယတအစိုးရလက်ထက်မှာအစိုးရအပါအဝင်စစ်တပ်ရေးစားတဲ့အာဏာပိုင်အဖွဲ့အစည်းတွေဟာအစိုးရတမမဟုတ်စစ်တပ်ပေါ်ဝေဖန်ကြသူတွေအပေါ်တရားစွဲဆိုတာတွေခက်စစ်စစ်တွေ့လာရပါတယ်။အခုလိုတရားစွဲဆိုတာတွေဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဆိုတဲ့ဒီမိုကရေစီစံချိန်စံနှုန်းအပေါ် ဘလို့ကန့်သက်တားဆီးရရောက်ပါသလဲဒီလိုလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဟာဒီမိုကရေစီပေါ်ဆောင်နေတဲ့အခုလိုကာလမျိုးမှာဘယ်လိုအထောက်အကူတွေဖြစ်စီလဲဆိုတာကိုဩဂုတ်လ31ရက်နေ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်မှာဆွေးနွေးရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-239-382-9554 ကိုခေါ်ယူပြီးတော့ဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bami@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စနေနေ့ညတိုက်ရိုက်လေးလံအစီအစဉ်ကကြိုဆိုပါရခင်ဗျာ
တော်ရရှိနေနေနဲ့ကျွန်တော်တို့ရဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုပါရယ် VOA ကနေကြာသပတေးနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်းလွှင့်ပေးနေပါရယ်အခုတခါတော့တိုင်းရင်းသားနယ်စပ်ဒေသကြီးမှာဖြစ်ပေါ်နေတဲ့အခြေအနေကိုတင်ဆက်ပေးထားတဲ့တိုင်းရင်းသားအစီအစဉ်ကိုတင်ဆက်ပေးမှာပါဒီအစီအစဉ်ကိုတော့ထိုင်းခြေစိုက်သတင်းတိုင်းရင်းသတင်းတောက်တွေကပေးပို့ထားတာဖြစ်ပါရယ်ခင်ဗျာ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မင်းမြမြို့နယ်မှာလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ចောင်းသား3ယောက်သေဆုံးပြီးတော့အမျိုးသမီး3ဦးဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်နယ်ခိုလံမြို့နယ်ကွယ်မှာမြန်မာစစ်တပ်ကနေငွေရစေဝါနဲ့ဆက်ယုံကိုရှာဖွေဖမ်းဆီးခဲ့တယ်ဆိုတာနဲ့မြောက်ပိုင်းမဟာမိတ်3ဖွဲ့နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲတွေကြောင့်ရှမ်းပြည်နယ်မြောက်ပိုင်းကဒေသခံတွေစစ်ဘေးတိမ်းရှောင်နေကြရတဲ့အခြေအနေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တည်င်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မင်းပြမြို့နယ်ပန်းမြောင်ချေးရွာမှာလက်နက်ကြီးကြောက်ပောက်ကွဲခဲ့လို့ចောင်းသား3ယောက်သေဆုံးပြီးအမျိုးသမီး3ဦးအပါအဝင်စုစုပေါင်း4ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကပြောပါတယ်ထိခိုက်ဒဏ်ရာရရှိခဲ့တဲ့သူ3ဦးကိုတော့မြောက်ဦးနဲ့စစ်တွေဆေးရုံမှာဆေးကုသမှုခံယူနေရပါတယ်ဩဂုတ်လ24ရက်နေ့ကပါမြောင်ချေးရွာအောင်မင်္ဂလာဖရာတောင်ကုန်းပေါ်မှာအထိုင်ချထားတဲ့မြန်မာစစ်တပ်ကနေလက်နက်ကြီးနဲ့ပစ်ခတ်နေမှုအတွင်းချေးရွာအတွင်းကိုလက်နက်ကြီးတွေကြားရောက်ပောက်ကွဲတာလို့ဒေသခံတွေကပြောပါတယ်။ပါမြောင်ရွာအတွင်းပစ်ခတ်မှုဟာ AA အဖွဲ့ရဲ့လက်ချက်လို့မြန်မာစစ်တပ်ကစွပ်စွဲထားတယ်လို့ AA ပြန်ကြားရေးတာဝန်ခံခိုင်တုကကတော့ညင်းဆိုခဲ့ပါတယ်။လက်ရှိပါမြောင်ရွာဝန်းကျင်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင် AA အဖွဲ့တို့စစ်ရေးတင်းမာနေဆဲဖြစ်ပါတယ်။
ရှမ်းပြည်တောင်ပိုင်းလွယ်လမ်းခရိုင်နမ်တောင်မြို့နယ်ခိုလာမြို့နယ်ခွဲထဲမှာပိုင်ရှင်မဲ့မူရစ်စေဝါချက်ဆက်ယုံတော်တော်များများကိုအစိုးရတပ်မတော်ကဝင်ရောက်ရှာဖွေဖမ်းဆီးရမိခဲ့ပါတယ်ခိုလာမြို့တောင်ဖက်နားပွဲရွာရဲ့တောပိုင်းမှာမူရစ်စေဝါချက်တဲ့ဒဲဆယ်လုံးနောင်ပင်ရွာမှာတဲငါလုံးအပြင်မူရစ်စေဝါချက်တဲ့အတုံးဆောင်ပစ္စည်းတွေကုန်ကြမ်းတွေအများအပြားကိုဩဂုတ်လ22ရက်နေ့နဲ့23ရက်နေ့မှာဖမ်းဆီးရမိတာလို့တပ်မတော်တတိမှပြန်ကြားရေးကတတင်းထုတ်ပြန်ပါတယ်။ဩဂုတ်လ23ရက်နေ့မှာအရှိလေပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုကိုတိုင်ဦးစီးတဲ့အဖွဲ့ကခိုလမျိုးရဲ့တောင်ဖက်နားပွဲကြီးရွာအုပ်စုနမူဖရာထံနားပွဲဌာနပြည်သူစစ်တပ်ကိုဝင်ရောက်ရှာဖွေစစ်ဆေးခဲ့ပြီးကောင်းဆောင်တွေဖြစ်တဲ့ဇိုက်တာနဲ့စီဦးစီဒေါ်နာတို့ကိုလည်းခေါ်ယူစစ်ဆေးခဲ့တယ်လို့ပြည်သူစစ်တပ်ဖွဲ့ဝင်တို့ကပြောပါတယ်။ဩဂုတ်လ16ရက်နေ့ကလွယ်လယ်မြို့မှာကြက်သိန်းပေါင်းတတင်းကျော်တောင်ဖို့ရှိတဲ့မူရစ်စေဝါတွေကိုဖမ်းဆီးရမိရာကနေဆက်ဆက်ပြီးဆက်လက်ရှာဖွေဖမ်းဆီးတာဖြစ်တယ်လို့ပြည်သူစစ်နဲ့နင်းဆက်တဲ့သူတွေကပြောပါတယ်။နားပွဲဌာနပြည်သူစစ်တပ်ဖွဲ့ဟာ2005ခုနှစ်တုန်းက RCSS ကနေခွဲထွက်သွားတဲ့ပူမူးကြီးမုန်းစင်ရဲ့တပ်မဟာ958ကနေအတွင်ပြောင်းလာတဲ့ပြည်သူစစ်တပ်ဖွဲ့ဖြစ်ပါတယ်
ရခိုင်ပြည်နယ်ကတက္ကသိုလ်ကျောင်း3ကျောင်းနဲ့ကောလိပ်ကျောင်း1ကျောင်းကကျောင်းသားတွေဟာစစ်ပေးဆောင်ကျောင်းသားကျောင်းသူတွေအရေးအပါအဝင်ပညာရေးနဲ့ပတ်သက်တဲ့တောင်းဆိုချက်တချို့ကိုဩဂုတ်လ26ရက်နေ့ကဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်စစ်ပေးဆောင်ကျောင်းသားကျောင်းသူတွေကောင်းမွန်စွာပညာသင်ကြားခွင့်ရဖို့အဲ့ဒီကျောင်းသားတွေကိုပြည်နယ်အစိုးရကပညာသင်ထောက်ပံ့ကြေးပေးဖို့ကျောင်းသားကျောင်းသူတွေကိုဖမ်းဆီးနေတာတွေရပ်တန့်ဖို့နဲ့ရခိုင်ပြည်ပညာရေးဘတ်ဂျက်တိုးမြင့်ပေးရေးစတာတွေကိုအဓိကထားတောင်းဆိုခဲ့ကြတယ်လို့စစ်တွေတက်ကြလို့ကျောင်းသားဥက္ကဋ္ဌကိုကျော်နိုင်ထေးကပြောပါရဲစစ်ဘေးဒုက္ခတဲ့ကူညီရေးအတွက်ပြည်သွင်းပြည်ပအဖွဲ့တွေကိုခွင့်ပြုဖို့နဲ့တိုက်ပွဲတွေဖြစ်ပွားနေတဲ့ဒေသတွေကပြည်သူတွေကိုဖမ်းဆီးနေတာတွေကိုလည်းရပ်တန့်ပေးဖို့စတဲ့အချက်တွေကိုကျောင်းသားတွေကတောင်းဆိုခဲ့ကြပါရဲ
ပ တွင်နေရဆုံခွာစစ်ပေးဆောင်လူတွေနဲ့စစ်ပေးဆောင်ဒုက္ခတွေတို့ရဲ့ဒလိထုံတန်းစင်လာအယမေယာပိုင်ဆိုင်ခွင့်ကိုချိန်ချောက်နေတဲ့မြေလွတ်မြေလမြေရိုင်းဥပဒေကိုအများဆုံးပယ်ဖျက်ပေးဖို့စစ်ပေးဒုက္ခတွေများအရေးကူညီဆောင်ရွက်နေတဲ့အဖွဲ့တွေကတောင်းဆိုလိုက်ပါတယ်စစ်ဘေးဒုက္ခတွေရေကူညီဆောင်ရွက်နေတဲ့ TPC နဲ့ TNI အဖွဲ့တို့ဦးဆောင်ပြုလုပ်တဲ့ပြည်တွင်းစစ်ဘေးတိမ်းဆောင်သူတွေနဲ့ပြည်တွင်းစစ်ဘေးဒုက္ခတွေများမြေယာပိုင်ဆိုင်ခွင့်အခွင့်အရေးဆိုင်ရာကြီးညာစာတမ်းနဲ့ပတ်သက်ပြီးအခုလ၁၂ရက်နေ့ကရန်ကုန်မြို့မှာထုတ်ပြန်ရှင်းလင်းပွဲပြုလုပ်ပြီးတောင်းဆိုလိုက်တာဖြစ်ပါတယ်စစ်ဘေးဒုက္ခတွေအများစုဟာမြေယိုဖလာမြေယာပိုင်ဆိုင်မှုတာရှိပြီးဆက်ရွက်စာတမ်းနဲ့တကွစီးပွားရေးဓမားတွေဝင်ရောက်လာရင်ထာနေတိုင်းရင်သားဘက်ကနှိမ့်နာမှုရှိလာမှာဖြစ်တဲ့အတွက်မြေလွတ်မြေလက်မြေရိုင်းဥပဒေကိုဖျက်သိမ်းပေးဖို့ထုတ်ပြန်စာတမ်းမှာအကြံပြုထားတယ်လို့ကရင်လူ့အခွင့်အရေးအဖွဲ့အစည်းမှအစီအစဉ်ညှိနှိုင်းရေးမှူးစောဝေလင်းကပြောပါတယ်
2020ရွေးကောက်ပွဲမဲစီရင်ပြည့်စုတဲ့ကာလမှာမွန်ပြည်နယ်အတွက်ဘတ်ဂျက်ငွေကျပ်380ကျော်အသုံးပြုရမယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲအတွင်းရင်မူဦးဟိန်းလင်းထက်ကပြောပါရယ်ရက်ကြီးကော်မတီတင်ဒန်းပေးတဲ့နေရာစားတောက်စရိတ်နဲ့မဲစီရင်ပြည့်စုရေးကာလကုန်ကျစရိတ်အလုံးကိုဒီဘတ်ဂျက်ထဲကသုံးသွားမယ်လို့ဆိုပါရယ်ကောက်ယူရရှိတဲ့စည်ရင်းတွေကိုမြို့နယ်အထွတ်ထွေအုပ်ချုပ်ရေးမှူးကိုတင်ပြပြီးအဒီကတဆင့်လူဝေမှုကြီးကြပ်ရေးဌာနကိုဆက်လက်တင်ပြရမယ်လို့ချောင်းဆောင်မြို့နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲဥက္ကဋ္ဌဦးမင်းနိုင်ကပြောပါရယ်လောလောဆယ်မှာရွေးကောက်ပွဲအတွက်မဲစည်ရင်3,900ပြည့်စုရရှိထားပြီးမွန်ပြည်နယ်အတွင်းမဲယုံပေါင်း940ယုံဖွင့်ဖို့လျှာထားတယ်လို့ပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့ခွဲရုံးကနေသိရပါရယ်ခုတည်င်းလွားတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြောက်ပိုင်းမဟာမိတ်သုံးဖွဲ့နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲကြောင့်မူဆယ်လာရှုကုခိုင်စတဲ့မြို့နယ်ကဒေသခံပြည်သူထောင်နဲ့ချီစစ်ဘေးတိမ်းရှောင်နေရသလိုထိခိုက်ဒဏ်ရာရရှိမှုတွေလည်းရှိနေတာပါဒီအခြေအနေကိုတော့နမ်ဟ ோம் ကနေစူးစီးတင်ဆက်ထားပါတယ်
အဂုဏ26နဲ့29ရက်နေ့ကတိုက်ပွဲကြောင့်လာရှုံမြို့နယ်မြောက်ဖက်နယ်အရှိမြောက်ဖက်အရက်တွေမှာရှိတဲ့အောင်တစ္ဆာကွက်တရက်ကွက်ကုန်းဆောင်ကုန်းကြုံအုပ်စုတွေထဲမှာလက်နက်ကြီးတွေကျရောက်လို့ဒုထုစစ်ဘေးရှောင်ခဲ့ရတာနဲ့ပတ်သက်ပြီးရှမ်းပြည်မြောက်ပိုင်းလူသားချင်းစာနာထောက်ထားမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ဝင်ရှမ်းလူငယ်ကွန်ရက် TYN ကဦးဆောင်လူငယ်ဇိုင်းတော်ဆရာကအခုလိုပြောပါတယ
်။လာရှုံနဲ့ကုတ်ခိုင်တိန်နီမြို့နယ်တုံးမြို့နယ်မှာစုစုပေါင်း9500လောက်ပြည်သူတွေစစ်ပေးရှောင်ကြရတယ်ပေါ့နော်လာရှုမြို့နယ်တော့ဟိုးအရင်ကရှောင်တဲ့မန်ဆူရှန်ကျောင်းလို့ဒီမက္ကီနူဘုန်းကြီးကျောင်းဝင်းတင်ဘုန်းကြီးကျောင်းတရာဘုန်းကြီးကျောင်းလို့ဝင်းစုံကအဖွဲ့တွေတော့အကောင်လုံးပြန်ကုန်ပြီအခုကြံနေတာကုတ်ခိုင်မှာက2026ဦးဇယင်းအလောက်ရထားတယ်ဗျလက်တလို့နံပေါင်းဒေတာဘက်ကတိုက်ပွဲထပ်ဖြစ်တော့တင်းရှောင်ရဲ့စစ်ရှောင်က600နီးပါးလောက်ရှိပါတယ်
ဆရာစစ်တပ်ကပြစ်ခတ်တဲ့လက်နက်ကြီးကြီးတွေထဲမှာပေါက်ကွဲရတဲ့ကြီးတွေရရွာတွေထဲမှာကျန်နေသေးတာကြောင့်ကုတ်ခိုင်နဲ့နတ်ပေါင်တွေကစစ်ပေးရှောင်တွေနေရမပြန်ရဲသေးတာဖြစ်တယ်လို့စစ်ပေးရှောင်ကူညီရေးအဖွဲ့တွေကပြောပါတယ်တိုက်ပွဲမှာလက်နက်ကြီးကြီးတွေမိုင်းတွေထိမှန်ပြီးတေဆုံးဒဏ်ရာရတဲ့ဒေသခံတွေလည်းရှိကြောင်းရှမ်းပြည်နယ်မြောက်ပိုင်းလူသားချင်းစာနာထောက်ထားမှုပူးပေါင်းဆောင်ရွက်ရေးအဖွဲ့ပြောရေးဆိုခွင့်ရှိသူဦးဟောင်းတောင်ကလည်းအခုလိုပြောပါတယ်
ကျေကျေစတဲ့ကလာမတီလာတော့စတိရောက်ရှိတယ်။တန်လာရတော့ဆလာရရှိတယ်။ဒါတော့ကျွန်တော်တို့လက်လက်မီလေးတည်တာပေါ့။ကျွန်တော်တို့ဒီမတီရပဲနဲ့ဒီလေးဟာဘယ်ယောက်ရှိမှန်းတော့တချို့ရှိကောင်းရှိနိုင်သေးတယ်ပေါ့။ဆိုတော့လက်မကြီးကြည့်တာနဲ့လမ်းမိုင်းတစ်ခုစလုံးပေါင်းချတာပေါ့။ဘယ်လိုကျွန်တော်တို့လက်မကြီးကြောင့်ကပုံများနေလ
ဲ။ဩဂုတ်လ15ရက်နေ့မနေ့ပိုင်းကပြင်ဦးလွင် DSTA ကျောင်းနဲ့နှောင်ချိုကင်းစခန်းတွေဂုတ်တွင်းတရားတွေကိုညီနောင်မဟာမိတ်သုံးဖွဲ့ကဝင်ရောက်ပစ်ခတ်ရမှာတာဝန်ရှိရဲနဲ့စစ်တပ်က14ရက်တေဆုံးပြီး15ဦးဒဏ်ရာရရှိခဲ့ပါတယ်တိုက်ပွဲတွေဟာရှမ်းပြည်မြောက်ပိုင်းကြောင့်မဲဒီဘောလာရှိုးတိန်နီကုတ်ခိုင်မှုစဲနှမ်ခမ်းတလျှောက်ပြန့်နှံ့သွားခဲ့ပါတယ
်ဆက်ပြီးတော့ကချင်ပြည်နယ်တနိုင်းဒေသအတွင်းအစိုးရကနေပရင်မော်တွေတရားဝင်ဖွင့်လှစ်သွားမယ်လို့ပြောဆိုလာပေမဲ့တနိုင်းဒေသခံတွေဟာစစ်ဘေးရှောင်နေရတဲ့အခြေအနေမှာရှိနေပြီးလက်ရှိအများစုကတော့ရွှေ့ပြောင်းလာရောက်လောက်ကင်သူတွေဖြစ်လို့ဒေသခံတွေအတွက်အခွင့်အလမ်းတွေဆုံးရှုံးနေရဆိုပြီးကချင်လူမှုအဖွဲ့အစည်းတွေကနေထောက်ပြနေကြတာပါဒီအကြောင်းကိုတော့အမိကနေစူးစီးထားပြီးနိုင်ကိုအိမ်ကနေတင်ဆက်ပေးသွားမှာဖြစ်ပါတယ
်ပရင်ထက်ရှိရာကချင်ပြည်နယ်သနိုင်းဒေသမှာရှိတဲ့ဌာနေတိုင်းသားတွေဟာတိုက်ပွဲတွေကြောင့်စစ်ဘေးရှောင်တွေဖြစ်နေစစ်ရှောင်စခန်းတွေကိုရောက်ရှိနေချိန်မှာပဲရွှေ့ပြောင်းလုပ်သားတွေနဲ့အသေးစားစီးပွားရေးလုပ်ငန်းရှင်တွေကိုပရင်လုပ်ွက်တွေမှာလောက်ကင်ဖွဲ့ပေးတာဟာထိုင်းနိုင်ငံသားဖွေးရေးကိုမလေးစားရရောက်တယ်လို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KTNG ထွေထွေတွင်းမှုကိုစားကြီးကပြောပါတယ်
တကယ်ထာနေတိုင်းရင်သားအစ်စ်တွေကမှကုသတိရင်းနေကိုပြန်လို့မရတဲ့ဆင်းရဲဒုက္ခနဲ့ကြုံတွေ့နေတဲ့ချိန်မှာတခြားစီးပွားရေးသမားတွေနဲ့တခြားဖြစ်တွေကိုဒီလိုအသေးစားလေးမှန်ပြီးတယ်ချပေးဖို့လုပ်ပြီးဆိုလို့ရှိနေတာတော့အမတမတဘာဝမကြောက်ဘူးထာနေတိုင်းရင်သားရဲ့အခွင့်အရေးကိုတက်တက်နဲ့စော်ကားခြင်းဖြစ်တယ်ဆိုရက်ဟာဒါလည်းမဖြစ်တင်လို့ဆိုရအပိုင်းပါနော
်ကချင်ဒေသမှာမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးဖွဲ့တို့စိုက်ပွဲကြောင့်တနိုင်းဒေသခံများစုဟာစစ်ရှောင်နေရဆဲချင်းနေမှာရှိနေတယ်လို့ဒေသခံဦးနော်တောင်ကပြောပါတယ
်ဒီရအနေနဲ့တော့ဒီလိုတရားဝင်ဖြစ်မဲ့ဒီမှာတင်ရတာတော့ရှိတယ်ဒီလိုဆိုပေါ့နော်ဒေသခံတွေရောဒေသခံမှာအင်ဆောင်ရှိတဲ့လူတွေရောအားလုံးကပိုင်ကနေ၆ခုရှိတယ်ဒီမှာတော့အစီအရတော့အရင်ပြောတာဟုတ်တယ်အဲ့ဒီဒီတန်းကူလို့တင်နေဖို့ပေါ့ပြင်နေဖို့ပေါ့နော်ဒီစီးနေတာတော့ဒေသခံတွေကတော့ရှိကြတော့ပါဗျာဒေသခံတွေကတော့တို့ကတော့ဒီကျောင်းမှာပဲ IDP မှာပဲနေနေတာဟုတ်တ
ယ်။တနိုင်းဟူကောင်းဒေတာဟာကဘာတန်ဖိုးရှိဆုံးယတနာပရင်းတွေဆက်ရှိပြီမဲ့ခိုင်နေတိုင်းသားတွေမှာလှုပ်ပိုင်ခွေအကျိုးခံစားခွေမရှိပဲဆင်းရဲဒုက္ခရောက်ပြီးတော့စစ်ဘေးဒုက္ခတွေကရောက်နေရတယ်လို့ကိုစားကြီးကဆက်ပြောပါတယ်
။ဒီစွန်းတော့ပြင်းတဲ့ချိန်ကကဘာမှအင်ဗရန်မတ်ချိုချတဲ့ဟူကောင်းတနိုင်းဒေတာကတချင်ဒီနေမှာထွက်ရှိတဲ့အဲလိုဆော့ခိတ်ကဒီပေါင်းတန်ပြာချိုဒိုင်နိုဆော့ခိတ်ကထွက်တဲ့ပြင်းစုမှာဒီပန်ဒမီရှင်းတယ်ဖို့တော့ကခါဒီတက်တူကြောင့်နိုင်ငံကစီးမင်းတူကြောင့်ပြောပြတဲ့ကြားရဖြစ်တဲ့ပြင်းကတော်တန်ဖူးရှိတဲ့နေရာမှာကျွန်တော်တို့ခါနေတိုင်းရင်တာဒီကကျွန်တော်တို့ပြီးစွနေရတဲ့နေရာပါနော်ဒီနေရာတော့ဆင်းရဲဒုက္ခကမကပဲနဲ့တိုက်ပွဲဖြစ်တော့မြန်မာတပ်တော်ကထူးဆစ်ခြင်းနဲ့ကျွန်တော်တို့ကထွက်ပြေးနေရတဲ့အနေအထားကိုဟိုအားလုံးကိုတိုက်ခိုက်စေခြင်းနဲ့တော့
သွေးပြင်းလို့ခေါ်တဲ့ဟူကောင်းဒေတာထွက်အနေရင့်ရောင်သွင်းထွက်တွင်တိုင်းသူစိုးရမြီအပိုင်းအစတွေတွေ့ရှိပြီးနောက်ပရင်သူဘော်ချင်းလုပ်ငန်းရုပ်သရကြီးထွားလာပြီးတော့နိုင်ငံတွင်းကရွှေဖြောင်းလုပ်သားတွေဒေတာတွေဝေရမှုများပြားလာခဲ့တယ်လို့လဲဒေတာခံတွေနဲ့ KTNG တို့ကပြောပါတယ်။ကချင်ပြည်နယ်အနောက်မြောက်ပိုင်းဟူကောင်းဒေတာမှာအကျိုးများဖြစ်ထွန်းတဲ့ပရင်သူဘော်မှုကိုစိမ့်ပိုက်နိုင်ဖို့အတွက်တပ်မတော်ကနေသိုးစစ်ဆေးမှုတွေပြုလုပ်ခဲ့တယ်လို့ဩဂုတ်20ရက်နေ့က KTNG ကနေထုတ်ပြန်လိုက်တဲ့သွေးစွန်းသောပရင်ဆိုတဲ့အစီရင်ခံစာထဲမှာရေးသားဖော်ပြထားပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင
်။ရခိုင်ပြည်နယ်မင်းပြမြို့နယ်ပန်းမြောင်းကျေးရွာမှာလက်နက်ကြီးကြရောက်ပောက်ကွဲခဲ့လို့ကျောင်းသား၃ယောက်သေဆုံးပြီးအမျိုးသမီး၃ဦးအပါအဝင်စုစုပေါင်း၄ဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ရှမ်းပြည်တောင်ပိုင်းခေါ်လာမြို့နယ်ထဲမှာမူရစ်ဆေးဝါးချက်စက်ရုံတော်တော်များများနဲ့မူရစ်ဆေးတွေကိုမြန်မာစစ်တပ်ကရှာဖွေဖမ်းဆီးရမိခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။တော်ရရှိတွေအခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ခုတော့သတင်းချင်းချုပ်ကိုကိုအောင်လင်ဦးကတက်လက်ကြီးညာပြီးမှဖြစ်ပါတယ်ဗျာ။
ယောဗတ်သမဂ္ဂ EU ကနေဗြိတိန်နိုင်ငံကွတ်တဖို့နောက်ဆုံးသတ်မှတ်ရမတိုင်မီသတင်းပတ်အနေနဲ့ထိလွှတ်တော်ကိုဆန်းငံ့ထားဖို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ရဲ့ဆုံးဖြတ်ချက်ပေါ်ဝေဖန်မှုတွေထပ်တိုးလာနေပါတယ်။အောက်တိုဘာလလည်းထိဆန်းငံ့ထားမဲ့ဝန်ကြီးချုပ်ရဲ့ဆုံးဖြတ်ချက်ကြောင့်လွှတ်တော်ရှေ့နဲ့မြို့ကြီးပြည်ကြီးတွေမှာဆန္ဒပြပွဲတွေပေါ်ပေါက်ခဲ့တယ်လို့ကန့်ကွက်တဲ့ online လှုပ်ရှားမှုမှာပါဝင်လက်မှတ်ရေးထိုးသူပေါင်းဟာလည်းတသန်းကျော်ထိရှိခဲ့ပါတယ်။ဟာရီကိန်းမိုနီတိုရီယံအမေရိကန်ပိုင်းပေါ်တိုရီကိုကျွန်းကိုကြီးကြီးမားမားမထိခိုက်ခဲ့ပေမဲ့ရှေ့လာမယ့်ရက်တွေအတွင်းဘာဟားမားမြောက်ပိုင်းနဲ့အမေရိကန်ကုန်းတွင်းပိုင်းကိုချဉ်ကပ်လာခြင်းမှာတော့ပုံမှန်အားကောင်းလာလိမ့်မယ်လို့လည်းခန့်မှန်းရပါတယ်။အမေရိကန်မြူသားဟာရီကိန်းစင်တာကတော့မိုနီဟာတနအီကိုကီလိုမီတာ140လောက်ထိအားကောင်းခဲ့တဲ့အကြောင်းဒီကနေ့ပဲပြောဆိုထားတာပါ။အမေရိကန်က UN နဲ့ဆွေးနွေးညှိနှိုင်းနေတဲ့ဆိုရင်2015ခုနှစ်UN နျူကလ িয়ার ရေးနိုင်ငံတကာသဘောတူညီချက်ကိုပြန်လည်လေ့လာဖို့ UN နိုင်ငံခြားရေးဝန်ကြီးမိုဟာမက်ရှာဖက်ဆာရစ်ကပြောကြားလိုက်ပါတယ်။ American Donald Trump 2018ခုနှစ်ကနှုတ်ထွက်လိုက်တဲ့သဘောတူညီချက်မှာတော့ UN ရဲ့နျူကလ িয়ার လုပ်ငန်းတွေကိုကန့်သတ်ပြီးအပြန်အလှန်အနေနဲ့ UN ပေါ်တံခတ်မှုတွေလျှော့ဖို့သဘောတူထားတာဖြစ်ပါတယ်။တရုတ်ချုပ်မှုအောက်ပြန်လည်လွှတ်ပြောင်းပေးခဲ့တဲ့1998ခုနှစ်နောက်ပိုင်းဟောင်ကောင်မှာနိုင်ငံရေးပြဿနာတွေအဆိုးဆုံးကြုံနေရချိန်မှာပဲဟောင်ကောင်အခြေစိုက်စစ်ကမ်းကိုတရုတ်စစ်တပ်ကအင်အားထပ်မံဖြစ်တင်လိုက်ပါတယ်။
တဲ့ရင်ချင်းရုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vitex ဇောင်းညဖြစ်ပါတယ် View American အတန်ညာပိုင်းမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိ line number 15 32 51နဲ့ line number 190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ် View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်သောရရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ
Thank you.
This program has come to you from the Voice of America, Washington. Welcome